ဒီနေ့သာသနာတော်နေ့2559ခုနှစ်ကောဇာတကယ်1385ခုနှစ်တဘူရဏပြည်ကျောင်း10ရက်2014ခုနှစ်လပိုင်း24ရက်တနင်္လာနေ့ညညအခါကာလမှာအခုတိုင်းဒေသကြီးဖြူးမြို့နေလား
ဖ
ြူးမြို့နေဇေယဝတိမြို့ဒုတာခမ္မတရားဆက်ဝန်းတွင်မှဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲသဖြင့်မှာဒီကနေ့ဓမ္မယုံဆရာတော်မှပူဇီပြီးတော့ကျင့်ပါတဲ့ဒုတိယအကြိမ်မြောက်ဓမ္မဒါနဓမ္မပူဇာတရားဝဲသဖြင့်ဖြစ်ပါလေဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တက္ကရာဥစ္စာထွန်းတက္ကမကြီးတော်ညွတ်မိသားစုတက္ကရာဥချစ်လိုက်တက္ကမကြီးတော်ခင်မြင့်မိသားစုတရားကြီးဥအောင်ရင်ဓမ္မကြီးတော်တင်မြင့်မိသားစုတရားကြီးဥအောင်မြင့်စေဓမ္မကြီးတော်ညွန့်ကြည်မိသားစုတရားကြီးဥခင်မောင်ညွန့်ဓမ္မကြီးတော်အေးအေးခိုင်မိသားစုတရားကြီးဥကျော်မင်းစုဓမ္မကြီးတော်သင်းမဥမိသားစုတရားကြီးဥကျော်စုဓမ္မကြီးတော်သင်းသင်းစုမိသားစုဒီမိသားစုပေါင်းလို့ရဲ့ဓမ္မတရားကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့ညဘေးတော်ဘုရားတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြစေ။ဘုရင်တော်တွေလည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီတော့ဒီနေ့ညတရားနာရောက်ရှိလာကြတဲ့ဘေးတော်ဘုရားတို့ကိုဘုရင်တော်မတရားဟောမှလည်းဆိုလို့ရှိရင်ခௌတကနိကေဇာတကနိပတ်တော်မှလာရှိတဲ့ကန္နဇတရားဒေသနာတော်တဲ့ဒီကန္နဇတရားဒေသနာတော်ကိုဘုရားတို့ဘလို့ရွေခြင်းနဲ့ဟောရတာလဲဆိုလို့ရှိရင်ဘုရားလောင်းသူတော်ကောင်းကြီးတို့ရဲ့စိတ်တွေသဘောထားဘုရားလောင်းသူတော်ကောင်းကြီးများကောင်းမြတ်တဲ့အလုပ်တစ်ခုကိုလုပ်တဲ့အခါမှာဘလို့စိတ်တတ်နဲ့ပြုတယ်လဲဘာရခြင်းနဲ့စိတ်ဘာဖြစ်ခြင်းနဲ့စိတ်နဲ့လုပ်တယ်လဲသူဖြစ်ချင်တာတွေကပါလေတယ်သူတို့ရချင်တာတွေကပါလေတယ်သူတို့ရဲ့ဆန္ဒကဘလို့ရှိတယ်ဆိုတာကိုသိရှိနားလည်ပြီးတော့မိမိတို့ရဲ့တဏ္ဍာမှာလည်းပဲအဲ့ဒီဘုရားလောင်းသူတော်ကောင်းကြီးတို့ရဲ့ဆန္ဒမျိုးရှိသေးဖို့အဲ့ဒီဆန္ဒတွေပြီးဝအောင်လည်းပဲကြိုးစားအထုတ်နိုင်ရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကန္နဇတရားဒေသနာတော်ကိုဦးဇင်းတို့ဟောပါမယ်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အမတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဖြင့်ညွတ်တဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှပါးစုံလို့ပြင်ပြီးလုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိကိုကိုယ်တော်ကြောင့်ဆုံးအလုံးလက်အုပ်ချင်ပို့ပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရယံပညာပေဇောတဝိရတမောဟတမံသာလရမရလောကကရုဝိနိတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိနလုံးလဲရှိတော်မူဝါဘိထသောပညာပေဇောတဝိရတမောဟတမံအရဟတမတိဟုသောအယဝတိဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖေခွာတော်မူပြီးတတ်သောသာသနာမကလောကကလုံးဒုဏမြမတ္တဝါနန္ဒတို့၏ကြောင့်ထိတန်တို့အလေးကလေးပြုရန်တဆူရသောဆရာသခင်လည်းဖြစ်တော်မူဝါမိထတ်သောကတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပေတတရိသံလာယေရှိကနာမဂတိရောမာတိသူတဖြင့်ကင်းလွတ်တော်မူပြီးသောသောသူကတသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းမူသောမြတ်စွာဘုရားမူပါ၏ထသောဗௌရံသစ္စာလေးယတ္ထမြတ်ကိုလက်ပေါ်တင်သာဝရမြန်ကဲ့သို့ပြန်သာထင်းထင်းသိမြင်ပေတတ်ပြည့်ရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခောစုပိညာပရမမံကိုယုံနာနဲ့ပြောင်းဖြစ်ကြပါသောခရီးတပည့်တော်တို့သည်ဘောနေဝနာမှာကာယဝစီမနောခြေဖြင့်သုံးပြီးဒွါနပနာပဖြင့်ပ ဒုက္ခယောကျိုးလဆုံးမုဂံရှိခိုးကုညုပ္ပါဤမြတ်စွာဘုရားကန္နဇတ်တရားဒေသနာတော်တဲ့စတဲ့ပြီးတော့နိုင်ယူခြင်းညွှန်ကြားရအောင်နော်။တရားရှင်ကိုရောမြတ်ကြီးဒီကန္နဇတ်တရားဒေသနာတော်ကိုဦးဇင်းတို့ ရှင်အနန္တအမှုပြုတဲ့တန်ခါတော်အရှင်မြတ်တွေကိုဟောကြားတော်မူခဲ့တယ်။တကူသောဘဝလုံးကဦးဇင်းတို့ရဲ့ဘုရားလောင်းကြီးဟာအလွန်တရာမှချမ်းသာကြွယ်ဝတဲ့တတိယမြို့မှာလူသွားပြီးတော့ဖြစ်တယ်။ဝိပွားလာပါဇ္ဇမှာအသာအီအနေငယ်မြမဲတဲ့အတွက်ကြောင့်မိဘနှစ်ပါးကကန္နသရောတာလို့နာမည်ပေးတယ်။ကန္နဆိုတဲ့စကားဟာပမာလူပြောရရင်မဲသောညူသောလို့အဓိပ္ပာယ်ရတယ်။ ဒီလိုနဲ့ဦးဇင်းတို့ဘုရားလောင်းကန္နသရောတာအချိန်ကအရွယ်ရောက်လာတော့အိမ်တော်ယသားကြောင့်နောက်တော့မိဘနှစ်ပါးကွယ်လို့အိဋ္ဌာရံအဲ့ဒီအချိန်ကစပြီးတော့ဘုရားလောင်းဟာဒီရှိတဲ့စေတင်ဒီမိသားစုဒီအတန်းဝိုင်းကိုအုပ်ချုပ်ပြီးတော့အကြီးကဲတယောက်နေနဲ့အိမ်တော်ဦးကြီးတယောက်နေနဲ့နေလာခဲ့တယ်။ဒီလိုနဲ့တနေ့တော့ဘုရားလောင်းကစဉ်းစားမိတယ်တဲ့။ဘာစဉ်းစားလဲဆိုတော့လူ့ဘဝဆိုတာက ကိုယ်ကရှာပွေမယ်ရရှိအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ကောင်းတဲ့ကောင်းတဲ့ချမ်းသာဒုက္ခမြင့်မြတ်တဲ့မြင့်မြတ်တဲ့ချမ်းသာဒုက္ခကိုရယူပိုင်ဆိုင်ခွင့်အပြည့်အဝရှိတယ်။ဒါကြောင့်မာဒီကောင်းတဲ့ကောင်းတဲ့ချမ်းသာဒုက္ခကိုရှာပွေမယ်လို့ဘုရားလောင်းကဆင်းသားတယ်။အဲ့လိုဆင်းသားခြင်းနဲ့တကိုယ်ရေစိတ်ဉာဏ်မှာချင့်ကပ်ပြီးတော့ဘုရားလောင်းကလောကနဲ့ပတ်သက်တဲ့ဘဝနဲ ဖော်ပြထားတာရှိတယ်။အဲ့ဒါအလုံးမမှတ်သားစရာကောင်းပါလေ။ဘုရားလုံးကဘာလို့စဉ်းစားမိလဲဆိုတော့နံပါတ်၁ဘေဇာနံဝေရနံသာရရနံပါဝေနံလိတ္တရကအိမတ္တဒဏ္ဍတံဒါနနာမတံရောဟောဒီပစ္စည်းဥစ္စာတွေဟောဒီပိုင်ဆိုင်မှုဆိုတာတွေကတကယ်တမ်းကတော့ယန္တုမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်တကယ်အနှစ်သာရရှိတဲ့အရာတွေလို့မဆိုနိုင်ဘူးတဲ့။ဒါသူစဉ်းစားကြည့်လား။ဟောပိုင်ဆိုင်မှုဆိုတဲ့ပစ္စည်းဥစ္စာတွေဟာယန္တုမျိုး၅ပါးနဲ့ဆက်ဆံနေတယ်။ခြေမျိုးရင်လည်းဂုံတိုင်းနဲ့ပြီးလောင်ရင်လည်းဂုံတိုင်းနဲ့မင်းစုမင်းကြီးကတိတ်ပိုက်သွားမယ်ဆိုရင်လည်းမှန်သွားတယ်။ဆိုလိုတာကပစ္စည်းဥစ္စာဆိုတဲ့ဒီပိုင်ဆိုင်မှုတွေပစ္စည်းကွဲ့ကြုံရင်လွယ်လွယ်လေးပစ္စည်းသွားနိုင်တဲ့အတွက်ကြောင့်ဘာအာမကံချက်မှခြေရရာရာမရှိဘူး။ဒါကြောင့်ဒီပိုင်ဆိုင်မှုဆိုတာတကယ်တမ်းတန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာလို့ပြောလို့မရဘူးတဲ့ဘုရားတော်ကစဉ်းစားတာ။ဒါပေမဲ့လို့ဒီပိုင်ဆိုင်မှုကိုပဲအကြောင်းပြုပြီးတော့ပေကံထူတာဝိမျှခြင်းဆိုတဲ့ဒါနစေတနာစွန့်လွတ်ခြင်းဆိုတဲ့တရားကတော့တကယ်မှအနှစ်သာရသဘောဖြစ်တယ်ပိုင်ဆိုင်ခြင်းကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့စွန့်လွတ်ခြင်းဆိုတဲ့ဒါနစေတနာကတော့ဗါတဲ့လေအနှစ်သာရသဘောဖြစ်တယ်။ပိုင်ဆိုင်မှုကတော့ပစ္စည်းခွင့်ကြုံရင်လွယ်လွယ်လေးဖြစ်စီသွားနိုင်တယ်။ကိုယ်ကနေဉာဏ်နဲ့ဝိရိယနဲ့ကောင်းလုံးလို့ဒီတစ်လုံးမပြည့်စည်အောင်စောင့်သိနိုင်တယ်ဆိုအောင်တော်မှထိမ့်သိမ့်နိုင်တယ်ဆိုအောင်တော်မှဒီခန္ဓာကိုယ်ကြီးပြည့်စည်ပြီဆိုတာနဲ့ဒီပစ္စည်းဥစ္စာတွေကကိုယ့်ဟာပါလို့ပြောလို့မရတော့ဘူး။နော်စွန့်လွတ်ခြင်းဆိုတဲ့ဒါနစေတနာနဲ့တော့အဲ့လိုမဟုတ်ခန္ဓာကိုယ်ကြီးကိုစွန့်ရမယ်တနေ့မှတောင်မှသူ့ကိုယ်ကိုစွန့်ထားခဲ့စရာမလိုဘူးရောက်ရဘဝရရခန္ဓာပါသူဟာကောင်းကျိုးချမ်းသာကိုပြီးမယ်ဆိုတဲ့တတိတမျိုးကိုမြုပ်နှံပြီးတော့ခန္ဓာအစဉ်မှာသူရှိနေတယ်ဟုတ်လားဒါကြောင့်ဦးရှင်တို့ဒါနဆိုတဲ့ဒီစွန့်လွတ်ခြင်းသဘောတရားကအလုံးမအာကိုတိုက်တယ်ပေါ့ကိုယ့်ရဲ့နောက်ကိုအစဉ်အမြဲလိုက်တယ်ဆိုပြီးတော့မြတ်စွာဘုရားကအနုဂါမိကဥစ္စာပစ္စည်းလို့နာမည်တက်တယ်။နောက်အနုဂါမိကဥစ္စာပစ္စည်းဆိုတာအမြဲတမ်းကိုယ့်နောက်ကိုလိုက်တယ်ပေါ့။ဘုရင်တို့ဥစ္စာပစ္စည်းနဲ့ပတ်သက်ပြီးတော့ကျမ်းဂန်တွေထဲမှာနောက်၄မျိုးလောက်ပိုင်းခြားပြီးတော့ပြောထားတာရှိတယ်။ထာဝရဥစ္စာတဲ့လင်တို့ရာတို့မြေတို့ရွှေတို့ပြောင်းလို့မရတဲ့ဥစ္စာပစ္စည်းကိုဒါထာဝရဥစ္စာပစ္စည်းလို့ခေါ်တယ်တဲ့။နောက်ဘုရင်တို့ဇင်ကမဥစ္စာတဲ့ရွှေငွေကြောင့်သမရညာယရနာအစရှိတဲ့ရွှေလိုပြောင်းလို့ရတဲ့ဥစ္စာပစ္စည်းတွေကိုကြံတော့ဇင်ကမဥစ္စာပစ္စည်းနောက်ဦးရှင်တို့အင်္ဂါတမဥစ္စာအဲ့ဒီခန္ဓာကိုယ်ကြီးရဲ့အင်္ဂါခြေလက်နဲ့တူတဲ့ဥစ္စာပစ္စည်းဆိုတာလည်းရှိသေးတယ်အဲ့ဒါကဘာကိုပြောတာလဲဆိုတော့ အသက်မွေးဝမ်းကြောင်းမှုပညာရတခုကိုတက်မြောက်ထားတဲ့သဘောကိုပြောတာသူကပို့ပြီးတော့အစဉ်မြင့်တဲ့ဥစ္စာပစ္စည်းပေါ့နော်အေးနောက်ဦးဇင်းတို့လေးခုမြောက်အစဉ်အမြင့်ဆုံးအကြီးအသေးရှိသောဥစ္စာပစ္စည်းကတော့အနုဂါမိကဥစ္စာအဲ့ဒါကဦးဇင်းတို့အခုပြောနေတဲ့ဒါနစေတနာအစရှိတဲ့ကုသိုလ်ကောင်းမှုမှန်သမျှတဲ့အဲ့ဒါအနုဂါမိကဥစ္စာပဲကိုယ်ကနိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ပြုနိုင်မယ်ဆိုလို့ရှိရင်ဒီကုသိုလ်စေတနာလေးဟာသင်္ခါရတရားဖြစ်တဲ့အတွက်ကြောင့်ပျက်စီးသွားတာတော့မှန်တယ်။သို့တော့ကောင်းကျိုးချမ်းသာကိုပေးမယ်ဆိုတဲ့တတိလေးကတော့ရောက်ရဘဝရရခန္ဓာမှာကမ္မပစ္စည်းကတတိအနေနဲ့အစဉ်ကိနေတာရှိတယ်။ဒါကြောင့်ဦးဇင်းတို့ပိုင်ဆိုင်ခြင်းနဲ့ဆွတ်လွတ်ခြင်းသည်တန်ဖိုးခြင်းနှိုင်းရှင်ကြည့်မယ်ဆိုရင်ဘယ်လိုမှမတူဘူး။အလုံးမှခွာခြားတယ်။ပိုင်ဆိုင်မှုဆိုတာကတော့ပျက်စီးခွင့်ကြုံရင်လွယ်လွယ်လေးပျက်စီးသွားနိုင်တဲ့အတွက်ကြောင့်တနည်းအားဖြင့်ရံသူမျိုးငါးပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်တကယ်အမြင့်တာတာသဘောလို့မဆိုနိုင်ဘူး။သူ့ကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဆွန့်လွတ်မှုဆိုတာကတော့တကယ်ကိုတန်ဖိုးရှိတဲ့နော်နိဗ္ဗာန်တန်ရောက်ခီးပေါက်နိုင်တဲ့အမြင့်တာတာတရားဖြစ်တယ်တဲ့။ဒါကြောင့်မြတ်လောင်းကငါဟာလူ့ဘဝကိုရလက်ခိုက်မှာဘဝရဲ့ပထမအမြင့်တာတာဖြစ်တဲ့ဒီဆွန့်လွတ်ခြင်းဆိုတဲ့ဒါနကောင်းမှုကိုမအယံယူမဲလို့သူစဉ်းစားတယ်သာသူစဉ်းစားတဲ့အချက်၃ချက်တည်းကနံပါတ်၁အချက်ပေါ့နော်။နောက်နံပါတ်၂သူပါဆက်ပြီးတော့စဉ်းစားလဲဆိုတော့ဘဟုရောဂနာသာရရဏပါဝေနနေတာရတ္တဣမသခန္ဓာသီလနာမသာရောဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဒုတိယစဉ်းစားကြည့်တယ်။ခန္ဓာကိုယ်ကြီးဟာဘယ်သဘောရှိနေလဲ။ဘာလဲဆိုတာကိုသူဉာဏ်နဲ့စိတ်ကြည့်တော့ထွက်လာတဲ့အဖြေကတကယ်တန်ဖိုးမရှိဘူးဆိုတဲ့အဖြေပဲထွက်လာနေတယ်။ခန္ဓာကိုယ်ကိုတန်ဖိုးမရှိဘူးလို့သူဘာကြောင့်ပြောရတယ်ဆိုလို့ရှိရင်သူ့မှာအကြောင်းပြည့်ပြည့်ခိုင်ခိုင်လုံလုံတော့ရှိတယ်။အဲ့ဒါကဘာလဲဆိုတော့ဘဟုရောဂနာသာရရဏမဝိနာညာညာလှစွာသောယောဂါတို့နဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ဟာတကယ်အနစ်သာရသဘောတူကိုဆွနိုင်မှုလေ။ဒါကဘာလို့ဦးဇင်းတို့ရဲ့ခန္ဓာဟာယောဂါတို့ရဲ့တည်ရာဖြစ်တယ်။ဟုတ်လား။ဒီနေရာမှာယောဂသဘောဟာဒီခန္ဓာမှာအမြဲတမ်းရှိတယ်ဆိုတာကိုနားလည်ထားဖို့လိုတယ်။စေယုံစေကသောရမှာစေထူရမှာစေစာစေသောရမှာအခန္ဓာကိုယ်ကိုယောဂကနှိမ့်ချနေတယ်လို့တော့သိထားတယ်ဆိုရင်အဲ့ဒီအတိဟာပြည့်စုံတဲ့အတိလို့မဆိုနိုင်ဘူး။တကယ်တမ်းကဒကာမတို့ကိုကြည့်လို့ရဲ့ခန္ဓာမှာယောဂသဘောဟာကြီးတာနဲ့သေးတာပဲကွာတယ်အမြဲတမ်းရှိနေတယ်။ဟုတ်လား။အမြဲတမ်းရှိတယ်။ဒီခန္ဓာမှာယောဂအမြဲတမ်းရှိနေတယ်ဆိုတာကိုထိုက်တဲ့နဲ့တတိသမာဓိဉာဏ်ပညာရှိမယ်ဆိုရင်ဒါသိနိုင်တယ်ဟုတ်လားဒီခန္ဓာရဲ့အကြောင်းကိုတတိဥသိပြီးတော့သိမြင်လာတဲ့အောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ခန္ဓာဟာတက်တာတဲ့ဘောတစ်ခဏတောင်မရှိဘူးဆိုတာကိုသိနိုင်တယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ဒါကုလပိတာဒကာကြီးကိုမြတ်စွာဘုရားဟောထားတာရှိတယ်ကိုယ့်ကိုယ်ကိုတစ်ခဏမြန်ကျမ်းမာပါလေလို့ဝန်ခံခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ခန္ဓာရဲ့အကြောင်းကိုကိုယ်အမှန်တိုင်းမသိလို့ပါဟုတ်လားဆိုလိုတာကဒီခန္ဓာကိုယ်ကြီးဟာတစ်ခဏလေးတောင်မှကောင်းနေလို့ပြောလို့မရဘူးတကယ်တမ်းကတော့ခန္ဓာဆိုတာပြဿနာလုံးကြီးပဲအမြဲတမ်းပြဿနာလုံးကြီးဖြစ်တဲ့အတွက်ကြောင့်အမြဲတမ်းသူ့ကိုရှင်းနေရတယ်တော့အစာနဲ့ရှင်းရတယ်အဝတ်နဲ့ရှင်းရတယ်ဣရိယာပုနဲ့ရှင်းရတယ်အကုသသမယညအောင်နေပြီးတော့ဖြင့်ရှင်းရတယ်အလွန်ထင်ရှားတဲ့ဒီခန္ဓာကိုယ်ရဲ့ပြဿနာကတော့တနေ့၃-၄ခါလောက်အစာရေသာကျွေးမွေးပြီးတော့ကုစားနေရတဲ့ဇိကိစ္ဆာလို့ခေါ်တဲ့အလွန်ကြီးကျယ်တဲ့ယောဂတမျိုးဒီခန္ဓာမှာရှိတယ်ဟုတ်လားဘုရင်တို့ခန္ဓာကိုယ်ကြီးရှင်သန်နေတယ်ယက်တည်နေတယ်ဆိုတာကိုကဒီအာဟာရတွေကိုကုန်ခန်းစီရင်လောင်ကျွမ်းစီရင်ဖြင့်ရှင်သန်ရတာဘူးဟုတ်လားဘုရင်တို့ကာရတင်ပြေးနေတယ်ဆိုတာကာရမှာထည့်ထားတဲ့စီကိုပောက်ပွဲစီရင်လောင်ကျွမ်းစီရင်ကုန်ခန်းစီရင်ဖြင့်ဒီကားကြီးကကြီးရတာနော်ဒီကားပြေးနေတယ်ဆိုတာအလကားပြေးတာမဟုတ်ဘူးအဲ့လိုပဲဒီကံမလို့ပြည်တော်ဒီခန္ဓာကိုယ်ကြီးရှင်သန်နေတယ်ဆိုတာအလကားရှင်သန်နေတာမဟုတ်အာဟာရဓာတ်တွေကိုကုန်ခန်းစီရင်လောင်ကျွမ်းစီရင်ဖြင့်ရှင်သန်နေတာဒါကြောင့်မနခင်ကထည့်ထားတဲ့အာဟာရနိလေတလုံးတော့မရှိတော့အဲ့တော့ခန္ဓာကိုယ်ကြီးကဆံလောင်ခြင်းဆိုတဲ့ဝိညာဉ်တရားကိုပြပြီးတော့ငါလည်းကိုထည့်ပေးဦးလို့သူမတောင်းဘူးလားအဲ့ဒီပြဿနာဒီကံမလို့ပြည်တော်ရဲ့ဘဝမှာအမြဲတမ်းမရှိဘူးလားရှိတယ်အဲ့ဒီပြဿနာဘယ်ချိန်ကျမှအေးမှလည်းလို့မေးရင်ဒီဘဝအတွက်ကတော့သိမှပဲအေးပဲဟုတ်ရလားသိရပါမယ့်ယောဂပေါ့ဒါကြောင့်မြတ်စွာဘုရားကဇိကိစ္ဆာပရမရောဂဆာလောင်ခြင်းသည်အလွန်ကဲဆုံးသောယောဂဖြစ်တယ်လို့မြတ်စွာဘုရားဟောတာနော်ဒါကြောင့်မြေတ္တပေါင်းတို့ ဒီခန္ဓာကိုယ်မှာမကျမ်းမာတဲ့သဘောမတက်တာတဲ့သဘောယောဂသဘောတည်းကြီးတာနဲ့သေးတာပဲကွာလေအမြဲတမ်းရှိတယ်ဆိုတာကိုတတိအာကြီးစွာထားပြီးတော့သိမြင်နိုင်အောင်ကြိုးစားရမယ်။ဒါကြောင့်မြတ်စွာဘုရားအလောင်းတော်ကခန္ဓာနဲ့ပတ်သက်ပြီးတော့သူစဉ်းစားဝေဖန်စီစစ်ကြည့်တယ်ထွက်လာတဲ့အဖြေကတခိအနှစ်သာရတရားမဟုတ်ဘူးဆိုတဲ့အဖြေထွက်တယ်တဲ့။ဒါပေမဲ့လို့ဒီအနှစ်သာရမရှိပါဘူးဆိုတဲ့ဒီခန္ဓာကိုယ်ကြီးကိုပဲအကြောင်းပြုပြီးတော့မလုံးတဲ့မလုံးထိုက်တဲ့အလုပ်တွေကိုမလုံးဖြစ်အောင်ရှောင်ကျဉ်ခြင်းဆိုတဲ့ဝါရိတသီလလုံးတဲ့လုံးထိုက်တဲ့အလုပ်တွေကိုလုံးဖြစ်အောင်ကြိုးစားလိုက်လို့လုံးဖြစ်သွားတယ်ဆိုတဲ့စာရိတသီလအဲ့ဒီကိုချင်းသီလတစ်ပါးကတော့တကယ့်မှအနှစ်သာရသဘောဖြစ်တယ်နော်အဲ့ဒီသီလဆိုတာလည်းဒီခန္ဓာကိုယ်ကြီးနဲ့ကင်းပြီးတော့ဖြစ်တာတော့မဟုတ်ဟုတ်လားခန္ဓာကိုယ်ကသူကြီးတက်တက်သာဆိုရင်ဖြစ်တော့ယောဂရဲ့နှိစ်ခြင်းကိုခံရုံမြန်တက်တက်ဖြစ်တဲ့အတွက်ကြောင့်တကယ့်အနှစ်သာရသဘောမဟုတ်ဘူးပေါ့ဒါပေမဲ့ကိုချင်းသီလဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့ဒီခန္ဓာကိုယ်ကြီးထဲမှာအနှစ်တည်သွားတယ်ဆိုတဲ့အတိတ်ပဲဟုတ်ရဲ့လားဒါကြောင့်ဘုရားလောင်းကငါတဲ့ဒုတိယမြောက်အနှစ်သာရအနေနဲ့ကိုချင်းသီလဆိုတာကိုလူ့ဘဝရတဲ့အခိုင်မှာငါအရာယူမယ်အဲ့ဒီကိုချင်းသီလကိုတော့ရခဲ့မယ်ဆိုလို့ရှိရင်သီလဆိုတာတမာတိပညာတို့ရဲ့တည်ရာဖြစ်တယ်သူတော်ကောင်းတရားမှန်တယ်များတို့ရဲ့အခြေခံဖြစ်တယ်ဒါကြောင့်ဘုရင်တို့ဒါနာကောင်းမှုတစ်ခုပြုတဲ့အခါမှာလည်းပဲသာရှိသူတော်ကြီးတွေလမ်းစဉ်ချထားတဲ့သီလစောက်တည်ပြီးမှလူရည်။เนาะသီလလေးရှင်းခြင်းနေမှဘာပဲလုပ်လို့ကောင်းတယ်။ဒါကြောင့်ဘုရင်တို့သီလနဲ့ပြည့်စုံလို့ရှိရင်အနာဝိဇ္ဇဒုက္ခဆိုတဲ့အပြစ်ကင်းတဲ့ချမ်းသာကိုလည်းရတယ်။เนาะလောကကြီးမှာဘုရင်တို့ချမ်းသာကတော့အမျိုးမျိုးရှိတာပေါ့ဗျာ။မြတ်စွာဘုရားပိုင်းခြားပြီးတော့ဟောထားတာလေးတမျိုးရှိတယ်။အဋ္ဌိဒုက္ခတဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုတွေကိုစဉ်းစားပြီးတော့ငါမှရှိတယ်ရှိတယ်ရှိတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းမြောက်မှုကြည်နွမှုဆိုတဲ့ချမ်းသာမရှိဘူးလားရှိတယ်အဲ့ဒါအဋ္ဌိဒုက္ခလေဒါထက်တဲ့အဋ္ဌိဒုက္ခလူတိုင်းမှာရှိပါတယ်နော်နောက်ပြီးတော့ဦးဇင်းတို့ဘောဂဒုက္ခတဲ့နော်ရှိတာကိုနော်မြင်ဖို့ကြားဖို့နားဖို့စားဖို့ထိဖို့နော်ဝေချမ်းပြီးတော့သုံးဆောင်လိုက်လို့စိတ်ထဲမှာဖြစ်ပေါ်လာတဲ့ချမ်းသာနော်ရှိတယ်ဆိုတဲ့ချမ်းသာသုံးဆောင်ရလို့ဖြစ်တဲ့ချမ်းသာနော်အထိဒုက္ခဘောဂဒုက္ခနောက်ပြီးတော့အာနန္ဒယဒုက္ခတွေကြွေးကင်းတဲ့ချမ်းသာငါဘာလို့မှဘာမှပြီးရမရှိဘူးဆိုတဲ့အတွေ့အကြုံစိတ်နှလုံးကိုတမျိုးအေးချမ်းစေတယ်နော်ချမ်းသာ၃မျိုးနော်အဲ့ဒီချမ်းသာ၃မျိုးဒီအနဝိဇ္ဇဒုက္ခအပြစ်ကင်းတဲ့ချမ်းသာကိုဘယ်လိုမှမမေ့ဘူးအဲ့ဒီအပြစ်ကင်းတဲ့ချမ်းသာဆိုတာကိုယ်ချင်းတည်လာရှိခြင်းအဖြစ်မရနိုင်ဘူးလားရနိုင်တယ်အဲ့ဒီချမ်းသာကအလွန်အစင်မြင့်တဲ့ချမ်းသာပေါ့နောက်နောက်ကြောင်းအေးတယ်လက်ပြာလုံနေနောင်တာကင်းတယ်ဝီကြီးနဲ့ဝယ်ယူလို့မရနိုင်ဘူးနော်ဒီကိုယ်တိုင်အပြစ်ကင်းအောင်နေနိုင်မှအဲ့ဒီချမ်းသာကရအောင်အလွန်လက်တန်ဖို့ရှိတယ်ပေါ့နောက်ဆုံးနိဗ္ဗာန်တန်ရောက်ခရီးပေါက်နိုင်တယ်ပေါ့ဝီကြီးတို့တည်လာရဲ့ကျိုးတွေကိုမြတ်စွာဘုရားဟောထားတာအများကြီးရှိပါတယ်တည်လာနဲ့ပြည့်စုံလို့ရှိရင်မတုံ့တရပဲနဲ့ရနိုင်တဲ့အကျိုးကျေးဇူးများဆိုပြီးတော့အဲ့ဒါအစင်းစင်းအကြောင်းကျိုးတွေဆက်လွှဲပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုရသည့်အခြေဒီတိလအကျိုးကျေးဇူးအလွန်များတယ်။ဒါကြောင့်ဘုရားတော်ကခန္ဓာကိုယ်ကြီးကတော့ယောဂသဘောနှိမ့်ဆက်တာကိုခံရတဲ့အတွက်ကြောင့်တကယ်အနှစ်သာရမဟုတ်တော့လည်းပဲဒီခန္ဓာကိုယ်ကြီးကိုပဲအကြောင်းပြုပြီးတော့ကိုချင်းတိလကိုရအောင်လုပ်နိုင်မယ်ဆိုရင်တော့အဲ့ဒါကျတော့ဘာဖြစ်သွားလဲအနှစ်သာရသဘောဖြစ်သွားတယ်။ဘယ်နှချက်ရှိပြီးတော့သူစဉ်းစားတာလက်ချက်ရှိပြီနော်ပိုင်ဆိုင်မှုကတော့သူကြီးတက်တက်ဆိုရင်တော့ရတမျိုးငါးပါးနဲ့ဆက်ဆံနေလို့ပျက်စီးလွှဲတဲ့အတွက်ကြောင့်တကယ်အနှစ်သာရသဘောမဟုတ်ဘူးသို့တော့ပြီးမယ်ကမ်းမယ်ဝေးမယ်မျှမယ်တူမယ်တန်းမယ်ဆိုရင်ဒီဆွတ်လွတ်မှုကတော့တကယ်အနှစ်သာရသဘောဖြစ်သွားလေခန္ဓာကိုယ်ကတော့ယောဂသဘောအမြဲတမ်းရှိတဲ့အတွက်ကြောင့်တကယ်အနှစ်သာရသဘောမဟုတ်ဘူးသို့တော့ကိုချင်းတည်လာကိုရအောင်ယူနိုင်မယ်ဆိုရင်တော့အဲ့ဒါအနှစ်သာရသဘောကိုရတယ်လက်ချက်ရှိပြီလေလက်ချက်နောက်ဦးဇင်းတို့တတိယချက်သူစဉ်းစားကြည့်ရတယ်တတိယချက်စဉ်းစားတာလေကတော့တော်တော်နဲ့နေတဲ့သဘောရှိတယ်တတိယချက်သူကဘာကိုစဉ်းစားကြည့်လဲဆိုတော့အနေစာနေသဘာဝေနအပင်ကပိလနတ်တော်မိတ္တရတာအိမန္တဇီဝိတ္တံဘာဝနာနာမသာရောဟောဒီရှင်တန်ခြင်းဆိုတဲ့ဇီဝိတ္တနော်တရားပိတရားအချိန်ပိတချိန်ဘောမှာနေနေရတယ်ဆိုတဲ့သဘောပေါ့ကံမရဝိညာဉ်တို့ဒီကံမကုန်နေသည်ဖြင့်ဘဝမှာနေကြရအောင်ဟုတ်လားအဲ့ဒီနေတာကိုပဲဒါရှင်သန်နေတယ်လို့ပြောလားအဲ့ဒီရှင်သန်မှုကိုဘုရားတော်ကရှင်သန်ကြည့်တာရှင်သန်မှုဟာဘယ်သဘောရှိလဲပေါ့ ရှင်သာမှုကိုစဉ်းစားကြည့်တော့ထွက်လာတဲ့အဖြေကထူးမခြားတာပဲတကယ်အနှစ်သာရသဘောမဟုတ်ဘူးဆိုတဲ့အဖြေပဲထွက်တယ်လေ။ဟောရှင်သာမှုမှလည်းပဲအနှစ်သာရသဘောသူ့မှာမတွေ့ရဘူး။ဘာဖြစ်လို့လဲဆိုတော့အကြောင်းပြချက်ကအနိစ္စာတိသဘာဝိနအပိဏ္ဏပိလနထောလေ။အနိစ္စာတိသဘာဝိနမမြင်သောသဘာဝတရားသည်အပိဏ္ဏပိလနထောအမြဲတော့နောက်ကနေပြီးတော့လိုက်ပြီးတော့ဖြစ်စီနှိမ့်ဆက်နေတဲ့အတွက်ကြောင့်ဒီရှင်သန်မှုတွေတကယ်အနှစ်သာရသဘောမဟုတ်ဘူးလေဟုတ်လားဒါကိုကြားတော့ဒကာမတို့ဘုရင်တို့နည်းနည်းလေးစိတ်ဆက်ပြီးတော့နော်နည်းနည်းလေးစဉ်းစားကြည့်မှပို့ပြီးတော့သဘောကျတဲ့သဘောဖြစ်မယ်နော်ရှင်သန်မှုကိုအနှစ်သာရသဘောမရှိဘူးလို့သူပါကြောင့်ပြောရတယ်မမြင်ခြင်းသဘောဝတရားကအမြဲတမ်းနှိမ့်ဆက်ဖြစ်စီနေလို့ပါလေဆိုလိုတာကဘဝမှာဘာကြီးဖြစ်ပြီးတော့ပဲရှင်ရရှင်ရဘာတွေကိုရပြီးတော့ဘာတွေကိုပိုင်ဆိုင်ပြီးတော့ပဲနေရနေရအဲ့ဒီရှင်သန်ခြင်းပန္နမယတိပြီးဆုံးသွားတာလည်းပဲဆုံးသက်ရမပြီးဆုံးတဲ့ရှင်သန်ခြင်းဆိုတာလောကကြီးမှာမရှိဘူးအဲ့တော့ဦးဇင်းတို့ဒီနေရာမှာရှင်သန်ခြင်းဒီပြီးဆုံးခြင်းရဲ့သိစေခြင်းကိုခံရတယ်ဆိုတဲ့နေရာမှာတဘဝတစ်ခါပြီးတော့တဲ့တဘဝတစ်ခါသေရတယ်ဆိုတဲ့ဒီပြီးဆုံးခြင်းလောက်ကိုရည်ရွယ်ပြီးတော့ပြောတာမဟုတ်ဘူးတခဏတိုင်းတခဏတိုင်းတည်ဆုံးနေတဲ့ပြီးဆုံးခြင်းကိုရည်ရွယ်ပြီးတော့ပြောတာ။နော်တရားဓမ္မတို့ဝိညာဉ်တို့ရဲ့ဘဝရဲ့ရှင်သန်ခြင်းဆိုတာကဒလဆက်နောက်ကနေလိုက်ပြီးတော့ဖြည့်ဆည်းခံနေရတယ်။ပြီးဆုံးလိုက်နေတယ်။ဘလောက်ကောင်းတဲ့ရှင်သန်မှုပဲဖြစ်ဖြစ်ဘလောက်ကောင်းတဲ့အနေထားပဲဖြစ်ဖြစ်ကြိုက်လုံးလို့ဆိုပြီးတော့ထိထားသိမ့်ထားလို့မရဘူး။မနေတော့ကဘလောက်ပဲအဆင်ပြေခဲ့ပြင်ခဲ့အဲ့ဒါမနေတော့ကပဲဒီနေ့မရှိတော့ဘူး။ရိုးရိုးလေးတော့အဲ့ဒီမှပြန်ဒီနေ့ဘလောက်ပဲအဆင်ပြေပါလေပြောပြောကောင်းပါလေပြောပြောအဲ့ဒါမနဲ့ပြန်ကြရင်ရှိမှာမဟုတ်ဆွေကြပါစို့လူ့ဘဝကြီးမှာကံကောင်းလို့တချို့အနှစ်80 80 90နေကြရတယ်အဲ့လိုအသက်ရှိတဲ့ပုံကိုယ်တွေ80 90နေရတယ်ဆိုတဲ့နေရာမှာနှစ်ပေါင်း80 90လို့တပြိုင်တည်းနေလိုက်ရတာတော့မဟုတ်ဘူးတစ်နှစ်ပြီးမှတစ်နှစ်နေရတစ်နှစ်ရှင်တယ်သေတယ်ပြီးမှနောက်တစ်နှစ်ဆက်ပြီးတော့ရှင်သန်ခွင့်ရတယ်ဟုတ်လားအေးအဲ့ဒီတစ်နှစ်မှလည်းပဲဦးဇင်းတို့တလပြီးမှတလနေဝင်ရတာရှင်ဝင်ရတာစိတ်ရှိလက်ရှိနားဆောင်ကြည့်မယ်အဲ့ဒီတလမှလည်းပဲတရပြီးမှတရရှင်သန်ခွင့်ရနှစ်ရက်တစ်ပြိုင်တည်းရှင်သန်ခွင့်မရှိအဲ့ဒီတရမှလည်းပဲဦးဇင်းတို့တနာရီပြီးမှတနာရီရှင်သန်ခွင့်ရတယ်ဟုတ်တယ်နော
်
အေးအဲ့ဒီတနာရီမှလည်းပဲတစ်မိနစ်ပြီးမှတစ်မိနစ်ရှင်သန်ခွင့်ရတယ်အဲ့ဒီတမိနစ်မှာလဲတစ်စက္ကန့်ပြီးမှတစ်စက္ကန့်ရှင်းတန်ခွင့်ရတယ်20စက္ကန့်တော့ကြည်ရတဲ့ရှင်းတန်ခွင့်မရှိတစ်စက္ကန့်နေတယ်သေတယ်ပြီးမှနောက်တစ်စက္ကန့်ဆက်ပြီးတော့နေမယ်ပြီးရင်အဲ့ဒါသေရပြန်တယ်ပြီးရင်နောက်တစ်စက္ကန့်ဆက်ပြီးတော့နေမယ်အဲ့ဒီတစ်စက္ကန့်မှာတော့မှအခုခေတ်မီလီစက္ကန့်ဆိုအဲ့ဒါတော့ကြားဝင်တယ်ပေါ့လားတစ်စက္ကန့်ရဲ့အကုန်တရာပုံရင်တဘုံကိုနောက်ပြနိုင်တဲ့နာရီတွေရှိတယ်ပေါ့လားဆိုလိုတာကတစ်စက္ကန့်တော့တစ်ပြိုင်တည်းထဲနေလို့မရအောင်မီလီစက္ကန့်တစ်စက္ကန့်ပြီးမှနောက်တစ်စက္ကန့်ဆက်ပြီးတော့နေရမယ်အဲ့ဒီတစ်စက္ကန့်ပြီးမှနောက်တစ်စက္ကန့်ဆက်ပြီးတော့နေရမယ်ပြောတာကအလွန်နှေးတယ်ဖြစ်နေတာကအလွန်ညံ့တယ်ဟုတ်လားအဲ့ဒါဘုရားကြီးတို့လေဆိုဘုရားကြီးကဒီရှင်သန်နေရတဲ့အချိန်လေးကဘလောက်တူတော်လဲဘလောက်ညံဆန်လဲဆိုတာကိုပေါ်လွင်ထင်ရှားအောင်ဥပမာနဲ့ပြောတယ်အဲ့ဒါလေးဦးဇင်းကြိုင်လို့လို့ခဏလေးထည့်တယ်ပြီးတော့ပြောပြတယ်ဟိုရွက်ရည်တထောင်လောက်ရှိတဲ့စာအုပ်ကြီးတို့နော်အဲ့ဒါကဘုအလွန်ထက်တဲ့တန်ချောင်းတစ်ချောင်းတင်ပြီးတော့ဆေပေါင်းတူနဲ့ထုချလိုက်ပြီဒိုင်းဆိုဘက်တကယ်ပေါက်သွားဒိုင်းဆိုတဲ့အချိန်လေးကတစ်စက္ကန့်ရဲ့ဆေပုံပုံလို့တပုံတောင်မကြအောင်ဒိုင်းဆိုအရွက်တထောင်လုံးဟာအကုန်လုံးပေါက်သွားတယ်အဲ့တော့အရွက်တထောင်ဒီဒိုင်းဆိုတဲ့အချိန်တွေမှာပေါက်သွားတာဖြစ်တဲ့အတွက်ကြောင့်တပြိုင်တည်းပေါက်သွားတယ်လို့ထင်ရင်တော့မှားမှာပဲတပြိုင်တည်းပေါက်တာတစ်ခါတည်းပေါက်သွားတာမဟုတ်တရပြီးမှတရပေါက်ပါပထမတရပေါက်တယ်နောက်ဒုတိယတရပေါက်ဖို့အတွက်ဂျားထဲမှာကာလာလေးတစ်ခုရှိဦးမယ်ဘာလို့လဲဆိုတော့ပထမရွက်နဲ့ဒုတိယရွက်ဂျားမှာအာကာသအကြာလေးချားနေတာမရှိဘူးလားရှိပ
ါပါ
အဲ့ဒီအကြာလေးကိုဖြတ်သန်းတဲ့ကာလအချိန်ဆိုတာတေချာပေါက်ရှိကိုရှိမယ်ဒါဉာဏ်နဲ့စဉ်းစားကြည့်ရင်သိနိုင်တယ်နော
်
ဒီအဲ့ဒီအကြာလေးကိုဖြတ်မယ်ပြီးမှဒုတိယရွက်ကိုဖောက်မယ်ဒုတိယရွက်ကိုဖောက်ပြီးရင်တတိယရွက်ကိုဖောက်ဖို့အတွက်အကြာလေးတစ်ခုကိုဖြတ်ရအောင်မယ်ပြီးရင်တတိယရွက်ကိုဖောက်မယ်ပြောတာကအလွန်နှေးတယ်ဖြစ်နေတာကဒိုင်းဆိုတစ်ထောင်လုံးပြီးသွားတယ်တရွက်တရွက်ကိုဖောက်တဲ့အချိန်ကဘယ်လောက်ပါလို့ပြောလို့ဖြစ်မလားဟုတ်အခုခေတ်အလွန်မှတွတ်တဲ့ခေတ်ပေါ့နော် အတန်ထက်မြန်တယ်ဆိုတဲ့ကျက်လီရင်ကြီးတွေဟောဆိုအဝေးကြီးရောက်သွားတယ်နော်မြုံမုံလေးတွေကိုဖြတ်တန်းသွားတယ်ပထမမြုံမုံကိုဖြတ်တန်းပြီးမှဒုတိယမြုံမုံကိုဖြတ်တန်းပဲမြုံမုံတမုံကိုဖြတ်တန်းသွားတဲ့အချိန်ကာလကြီးဘယ်လောက်ကြာမလို့ပြောလို့ရလားမရဘူးနော်ဒါကြောင့်ပြည်သူပေါင်းတော်ပေါင်းတို့ဒီရှင်းတန်းနေရတယ်ဆိုတဲ့အနေအထားလေးကိုညံပါပါစဉ်းစားကြည့်ရတယ်ဟုတ်လားအတရှင်းတန်းခြင်းသည်ဘလို့အနေသားနဲ့ပဲရှင်သန်ရရှင်သန်ရချမ်းသာခြင်းနဲ့ပဲရှင်ရရှင်ရဆင်းရဲခြင်းနဲ့ပဲရှင်ရရှင်ရတော့အဆင်ပြေပြေနဲ့ပဲရှင်ရရှင်ရအဆင်မပြေစွာနဲ့ပဲရှင်ရရှင်ရဘလို့ရှင်သန်ခြင်းမျိုးဆိုအဖြစ်သွားလာတော့ပြီးဆုံးသွားရတာရှိပဲမပြီးဆုံးတဲ့ရှင်သန်ခြင်းဆိုတာမရှိဘူးဒါပေမဲ့လူဓမ္မတော်ကိုကြည့်တဲ့လူတွေကဩဆင်းရဲတဲ့ရှင်သန်ခြင်းနဲ့ချမ်းသာတဲ့ရှင်သန်ခြင်းကတော်တော်ကောင်းမယ်လို့ထင်ကြတာရှိတယ်နော်ချမ်းသာခြင်းနဲ့ဆင်းရဲခြင်းကိုအပေါ်ယံကြည့်ရင်တော့ဒါမတူဘူးပေါ့ဗျာ။နောက်ကူတူမတူလည်းမတူပါဘူး။နောက်ချမ်းသာခြင်းကချမ်းသာတယ်ပေါ့။ဆင်းရဲခြင်းကဆင်းရဲပေါ့။ဒါပေမဲ့အဲ့ဒီချမ်းသာသွားနေရတယ်ဆိုတဲ့အဖြစ်ရဲ့ဆင်းရဲစွာနေရတယ်ဆိုတဲ့အဖြစ်ရဲ့အလွန်နဲ့နဲ့စွာတူနေတဲ့အချက်ကိုကိုမြင်တတ်ဖို့လိုတယ်။အဲ့ဒါကပါလဲဆိုတော့တူညီစွာပြီးဆုံးသွားကြခြင်းပဲ။မပြီးဆုံးအောင်ဘယ်သူမှမထိန်နိုင်။ဟုတ်ရဲ့လား။ဒါကြောင့်မြေသက်ပေါင်းသူတော်ကောင်းတို့ဘဝရဲ့ရှင်သန်မှုဆိုတာဒလဆက်ပြီးဆုံးပြီးဆုံးလိုက်နေတဲ့အတွက်ကြောင့်ဘာအနှစ်သာရမှမရှိဘူး။ဘာတန်ဖိုးမှမရှိတဲ့တုံညာသဘောလို့မြတ်စွာဘုရားဟောတယ်။မတုံညာဆိုတော့ဘာတန်ဖိုးမှမရှိဘူးပေါ့နော်။ဒါပေမဲ့လို့ဒီကဓမ္မတို့ကညွှန်ပြတဲ့ကဒီရှင်သန်ခြင်းဟာဒလဆက်ပြီးဆုံးလိုက်နေတယ်ဆိုတာကိုမသိကြငမြင်ရတဲ့အတွက်ကြောင့်ဘဝကိုတန်ဖိုးအလွန်ကြီးတယ်လို့ထင်ရတာ။ဘဝဟာတန်ဖိုးရှိတယ်ဆိုတဲ့အမြင်ရှုထောင့်တဲ့မျိုးကကြည့်မယ်ဆိုရင်တန်ဖိုးအလွန်ကြီးပါလေ။အဲ့ဒါမှပါလဲဆိုတော့သာသနာ့မြေကြီးနဲ့တွေ့ရတဲ့လူ့ဘဝဆိုတာကဒီဆင်းရဲတဲ့ဒုက္ခတွေကလွတ်မြောက်အောင်ရုန်းကန်ခွင့်ရှိတဲ့တည်းကြောင့်ဘလုံးမတန်ဖို့ကြီးပါလေတန်ဖို့ဖြစ်လို့မရဟုတ်လားသို့တော့ဘုရားတော်ကဒီနေရာမှာရှင်သန်ခြင်းတန်ဖို့မရှိဘူးလို့ပြောနေတာကအနိစ္စရဲ့ဝါးမျိုးနှိမ့်ဆက်ခြင်းကိုတလက်ဆက်ခံရတဲ့တည်းကြောင့်တန်ဖို့မရှိဘူးလို့ပြောတာခွင့်ကြပြီးတော့သဘောပေါက်ဖို့လိုတယ်နော်အေးဒါပေမဲ့လို့ရှင်သန်ခြင်းအနိစ္စတာမရှိဘူးဆိုရင်တော့လည်းလေဒီရှင်သန်နေရတဲ့အခိုက်အတန့်လေးမှာရှင်သန်နေတုန်းလေးမှာဒါကိုအကြောင်းပြုပြီးတော့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းကိုအမှန်တည်းသိအောင်နားလည်အောင်ကြိုးစားအထုတဲ့ဘာဝနာတရားကြတော့အလုံးမတန်ဖိုးရှိသွားတယ်အလုံးမအနှစ်သာရရှိသွားတယ်နော်ဘုရင်တို့ဘာဝနာတရားဆိုတာသမထဘာဝနာဝိပဿနာဘာဝနာလို့နှစ်မျိုးဝေဒတို့ကြားဖို့ပြီးသားပါဟုတ်လားသမထဘာဝနာဆိုတာကသမာဓိပေါ့ဉာဏ်ပြောရရင်ဝိပဿနာဘာဝနာဆိုတာကရုပ်တဏ္ဍတို့ရဲ့ဖြစ်ချင်းပြချင်းကိုတွတ်တွတ်ပြီးတော့သိမြင်နိုင်တဲ့ပညာသဘောပေါ့အဲ့ဒီပညာဒီသာနဲ့တကယ်တမ်းကတော့လောကကြီးမှာတန်ဖိုးအကြီးလို့လဲဘာဖြစ်လို့လဲဒီပညာဒီသာနဲ့ကိရိသာကိုချုပ်ငြိမ်းစေတယ်ကိရိသာကြောင့်ဖြစ်မဲ့ဒုက္ခကိုမှတခါတည်းချုပ်ငြိမ်းသွားစေတယ်ဒါကြောင့်ပညာဒီလောကကြီးမှာတန်ဖိုးအကြီးတော့ဒါပေမဲ့သမာဓိကိုလည်းပယ်ခြင်းလို့တော့မရဘူးဘာဖြစ်လို့လဲဆိုတော့သမာဓိဒီပညာရဲ့အနည်းဆုံးအကြောင်းတရားဖြစ်တယ်။တည်ငြိမ်မှုဆိုတာမရှိဘဲနဲ့မှန်မှန်ကန်ကန်သိတယ်ဆိုတာမဖြစ်နိုင်။ဒါကြောင့်မြတ်စွာဘုရားကတမာဟိတောဘိက္ခူယထာဘုဒ္ဓံသာနာတိ။တမာဓိဆိုတာရှိမှမှန်မှန်ကန်ကန်သိတယ်ဆိုတဲ့ဉာဏ်ပညာဖြစ်တာ။ဒါကြောင့်ပြည့်စုံပေါင်းသူတော်တို့ဒီတမာဓိဒီပညာဒီဘာဝနာတရားကတော့ဘဝမှာတစ်ခေတ်အနှစ်သာရသဘောလို့ဆိုနိုင်မလား။ဆိုနိုင်တယ်။ဘာကြောင့်သူ့ကိုတန်ဖိုးရှိတဲ့အနှစ်သာရသဘောလို့ပြောရလဲဆိုတော့ဒီဒုက္ခတွေလွတ်အောင်သူ့ဘာပဲထုတ်ဆောင်သွားမှာဟုတ်ရဲ့လားဒါကြောင့်ဘုရားတော်ကတတိယအချက်ရှင်သန်ခြင်းဆိုတာနဲ့ဘာဝနာတရားကိုတိုင်းရှင်ပြီးတော့စဉ်းစားကြည့်တယ်ရှင်သန်ခြင်းကတော့ဒလဇက်မမြဲခြင်းပြီးဆုံးခြင်းနှိမ့်ဆက်တာကိုခံရတဲ့အတွက်ကြောင့်တကယ်အနှစ်သာရသဘောမဟုတ်ဘူးသို့သောဘဝရဲ့ကြောင့်ခန္ဓာရဲ့ကြောင့်ကိုအမှန်တည်းသိတဲ့ဉာဏ်ပညာအဲ့ဒီဉာဏ်ပညာဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့သမာဓိအဲ့ဒီသမာဓိအဲ့ဒီပညာအဲ့ဒီဘာဝနာတရားကတော့တကယ်တန်ဖိုးရှိတဲ့အရာအလိုအကျိုးတိတိပြောရရင်ရှင်သန်ခြင်းကတန်ဖိုးမရှိပါဘူးသို့သောရှင်သန်ခြင်းဒီတန်ဖိုးမရှိဘူးလို့သိတဲ့အသိဉာဏ်ပညာကတော့တန်ဖိုးရှိတယ်ပြည်သူတို့သဘောပေါက်လားဗျာအေးအလိုအကျိုးဘယ်နှချက်စဉ်းစားလဲဘုရားတော်က
3
ချက်စဉ်းစားတယ်နော်ပိုင်ဆိုင်ခြင်းနဲ့ဆွံ့လို့ခြင်းတည်းတွဲသူစဉ်းစားတယ်ဒီခန္ဓာကိုယ်နဲ့ကိုခြင်းတည်းလားတည်းတွဲသူစဉ်းစားကြည့်တယ်ရှင်သန်ခြင်းနဲ့ဘာဝနာတရားကိုတည်းတွဲစဉ်းစားကြည့်တယ်ပိုင်ဆိုင်ခြင်းကတော့ ရန်သူမျိုးငါးပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်ပျက်စီးခွင့်ကြုံရင်လွယ်လွယ်လေးပျက်စီးနိုင်တယ်။ဒါကြောင့်ဆွတ်လွတ်ခြင်းတော့တန်ဖို့မရှိဘူး။ဆွတ်လွတ်ခြင်းကတော့နိဗ္ဗာန်တန်ရောက်ခရီးပေါက်နိုင်တယ်။ဟုတ်လား။ဒီခန္ဓာကိုယ်ကြီးကတော့ယောဂသဘောနဲ့အမြဲတမ်းဆက်ဆံနေလို့တကယ်အနစ်သာရသဘောမဟုတ်ဘူး။သို့သောသူ့ကိုအကြောင်းပြုပြီးတော့ဖြစ်ပေါ်အောင်အထုတ်နိုင်မယ်ဆိုရင်ကိုကျင့်သီလရခဲ့မယ်ဆိုရင်တော့အဲ့ဒါကတော့ဗာလေတန်ဖို့တကယ်ရှိတယ်။ရှင်သန်ခြင်းကတော့အိဋ္ဌာသဘောနှိမ့်ဆက်တာကိုခံရတဲ့အတွက်ကြောင့်တကယ်အိဋ္ဌာသဘောမဟုတ်ဘူးသို့သောဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တိုင်သိမြင်နားလည်တဲ့သိမြင်နားလည်အောင်ကြိုးစားအထုတ်တဲ့ဘာဝနာတရားကတော့တကယ်တန်ဖို့ရှိတယ်။ဒါကြောင့်ဘုရားတော်ကငါလူ့ဘဝကိုရတဲ့အခါမှာဒီဒါနဒီသီလဒီဘာဝနာတရားဆိုတဲ့အိဋ္ဌာရတွေကိုရအောင်ကြိုးစားအထုတ်မယ်လို့သူကစဉ်းစားရတယ်။အဲ့လိုစဉ်းစားရင်းနဲ့ကောင်းတဲ့ကောင်းတဲ့အလုပ်တွေကိုလုပ်နိုင်ဖို့မိမိတည်းမိမိတည်းချမ်းသာဒုက္ခကိုရှာဖွေနိုင်ဖို့ဆိုပြီးတော့ဘုရားလုံးကဆုံးဖြတ်ချက်တစ်ခုကိုခိုင်ခိုင်မာမာချတယ်။အဲ့ဒီဆုံးဖြတ်ချက်ကဘာလဲဆိုတော့ဟောဒီပိုင်ဆိုင်ကမြပတ်သက်သမျှအရာအလုံးကိုရှင်းပြီးတော့ငါဟိမောတာထွက်ပြီးတော့ရသေးဝတ်မယ်လို့သူစဉ်းစားတယ်။စဉ်းစားပြီးတော့အဲ့ဒီစဉ်းစားချက်အဲ့ဒီဆုံးဖြတ်ချက်ကိုအကောင့်ထဲပို့တယ်။အကုန်လုံးကိုသူစွန့်ထားခဲ့တယ်။ဟိမောတာထွက်ပြီးတော့ရသေးဝတ်တယ်။အဲ့တော့ဦးဇင်းတို့ခွန်ရက်လောက်အတွင်းမှာပဲဇံဘိညာဉ်နဲ့ပြည့်စုံတဲ့ယသိသူတော်ရှင်ဓမ္မဖြစ်တဲ့ဘုရားလောက်အဲ့ဒီဘုရားတော်ကဦးဇင်းတို့ရဲ့ဘုရားတော်ကြီးကအလွန်တရာမှအကျင့်ကပြင်းထန်တယ်လို့ဆိုတယ်နော်ဒီပင်ကိုအမိပြုပြီးတော့နေတယ်ဆိုရင်ဒီပင်ကတည်တဲ့အတီးကိုပဲစားတယ်အတီးမရှိဘူးဆိုရင်ဒီပင်ရဲ့အရွက်ကိုပဲစားတယ်ဒီလိုအကျင့်မြတ်ကိုပြင်းပြင်းထန်ထန်ကိလေသာထောင်ပန်းစေရည်အတွက်ရည်ရွယ်ပြီးတော့ကျင့်သုံးတာအဲ့ဒီအကျင့်ရဲ့အစွမ်းတည်းကတောင်ရင်းလာလက်ပြည်ကြီးရိုက်ခတ်တယ်လို့ဆိုတယ်။ဒါကြောင့်ကြာမင်းကမသိပဲဟိုနေလို့မဖြစ်ဘူးသိရတယ်။သိတဲ့အခါကျတော့ကြာမင်းကစဉ်းစားကြည့်တယ်။ဒီယတိဟာဒီလောက်ပြင်းပြင်းထန်ထန်ကြီးကောင်းမွန်တာတွေကိုလုပ်နေတာဘာရည်ရွယ်ချက်နဲ့လုပ်နေတာလဲ။ဘာရည်ရွယ်ချက်နဲ့စိတ်နဲ့ဘာဖြစ်ချင်တဲ့စိတ်နဲ့ဒီအလုပ်တွေကိုဒီလောက်စောင့်ချပြီးတော့လုပ်နေရသလဲ။ဟုတ်တာပေါ့လူတယောက်အလုပ်တစ်ခုကိုလုပ်ပြီဆိုတာရတော့ဘုဖြစ်လို့ဘုတခုဘုတော့အရင်ခံထားကြတယ်မြဲပဲမို့လားညာဒီအဲ့ဒါကိုကြာမင်းကသိနေလေဘာရခြင်းလက်စီနဲ့ဒါကိုလုပ်နေတာလေငါနေရာကိုမြန်မျောကိုပြီးတော့ဒီအချင်းမြက်တွေကိုကျင့်နေသလားဒါကိုလည်းသိနေတယ်ကြာမင်းကအဲ့ဒါနဲ့ကြာမင်းကသိရအောင်ဆိုပြီးတော့ဘုရားလောင်းရှိတဲ့နေရာကိုရောက်လာတယ်အဲ့ဒါရောက်လာတော့ဘုရားလောင်းကသူ့မိပြုပြီးတော့နေတဲ့တစ်ပင်ကိုကြောပေးပြီးတော့ဒီမလေးဝေထိုင်းနေတယ်အဲ့ဒါကြာမင်းကရှေ့ကရောက်လာတာမဟုတ်ဘူးနောက်ကနေရောက်လာတယ်နောက်ကရောက်လာပြီးတော့ဘုရားလုံးကိုမြင်တော့မှသူ့ရဲ့ငူရင်းစိတ်ကကြောက်သွားတယ်လာတော့ကတော့ဘာရွေးချင်တဲ့ဒီလူတွေကိုလုံနေတာလဲလို့စုံစမ်းမလို့မေးမြန်းမလို့လာတာမြင်တော့မှသူကဘလို့စိတ်ကကြောက်သွားလဲဆိုတော့ဟောဒီယတိဟာတဲ့ငါကသူ့ကိုစိတ်တူအောင်ပြောရင်စိတ်တူတဲ့သဘောမျိုးရှိလိမ့်မလားဒါမှမဟုတ်စိတ်တူအောင်ပြောတာကိုစိတ်မတူဘဲနဲ့ဒေါသမထွက်အောင်ထိမ့်မဲထိမ့်သိမ့်နိုင်လေမလားဒါကိုတူသိချင်တယ်အဲ့ဒါနဲ့လည်းဘုရားကောင်းကိုစိတ်တူမတူသိအောင်ဆိုပြီးတော့ဟိုဒေါသထွက်เสียစကားကိုသူပြောတာတရားမင်းကဘာပြောလဲဆိုတော့ကန္တဝတ္တယပုရိသောကဏ္ဍဘုဇ္ဇတိဘုဇ္ဇနာကန္ဒီဘူမိပရိသသမေသမေရှံမနာတော့ပြီးရောဂါထာလေးတစ်ခုရွတ်တယ်ပေါ့တရားမင်းကအဓိပ္ပာယ်ကဘာပြောလဲဆိုတော့ကံနေဘူမိပရိသတ်တမေအလွန်မဲတဲ့မြေပြင်မှာနေပြီးတော့ကန္နံဘုံစတိဘောဇဏံအလွန်မဲတာတွေကိုစားနေတဲ့ကနောဝတ္တယပုရိသောအလွန်မဲတာတွေဟောဒီယောက်ျားကိုနမရှံမနာတော့ပြီရောတဲ့ငါစိတ်ထဲကဘလို့မှမနစ်သက်နိုင်ဘူးမမြတ်နိုးနိုင်ဘူးလေမဲတဲ့နေရာနေမဲတာတွေကိုစားပြီးတော့အလွန်မဲတဲ့လူတယောက်ကိုသူဘာလဲတော့မနစ်သက်နိုင်ဘူးမမြတ်နိုးနိုင်အဲ့လိုတက်တဲ့ဒေါသဖြစ်เสียရတဲ့ကံကိုပြောတော့ဘုရားလုံးကကြားလာနေပေဒါကကြားမင်းလို့သိတယ်။အဲ့ဒါနောက်လက်မကြည့်ဘဲနဲ့ဒီကြားမင်းပြောတဲ့ကံကိုအခြေခံအကြောင်းပြုပြီးတော့ပဲအလုံးမသဘာဝကျတဲ့အလုံးမလည်းပဲကြိုးကြောင်းရှိလို့လည်းစကားတစ်ခုံပြန်ပြီးတော့ဘုရားလုံးကပြောတယ်။ဘာပြောလဲဆိုတော့နာဂန္တော်တဇာတာဟောတိအန္တောတာရောဟိပြမနောယတမိပါပါဏိကမ္မာနိသဝေကံတော်တုဆုံးမတိကြားမင်းတဲ့နာဂံတော်တဇံသာဟောတိအပေါ်ယံအေပြာတိမဲနေုံမြတ်နဲ့အဲ့ဒါကိုလူညစ်လူမဲလို့မဆိုနိုင်ဘူးအပေါ်ယံအေပြာတိမဲတာလည်းဒါလူမဲတယောက်လို့ပြောလို့မရဘူးတဲ့အန္တောတာရောဟိတမနော အတွင်မာသီလသမာဓိပညာဆိုတဲ့အနှစ်သာရနဲ့ပြည့်စုံမယ်ဆိုရင်အဲ့ဒါမြင့်မြတ်တဲ့ပုဂ္ဂိုလ်လို့သာဆိုရမယ်။လောစီကောင်းနှလုံးကောင်းရှိမယ်သီလသမာဓိပညာရှိမယ်ဆိုရင်ဒါမြင့်မြတ်တဲ့ပုဂ္ဂိုလ်သာဖြစ်တယ်တဲ့။ယတမိန်ပါပါဠိကမ္မာနိသဝေကံတော်သုစုံပတိ။မကောင်းတာတွေလုပ်ပြီးမကောင်းတာတွေပြောပြီးမကောင်းတာတွေတွေးပြီးဆိုတော့မှအဲ့ဒါတကယ်လူညစ်လူမဲဖြစ်သွားတာ။သူပြောတဲ့ကဘလောက်သဘောဝါကြနေဗျာ။နော်အပေါ်ယဉ်ကြည်ပြန်လေးမေးတယ်နဲ့ဒါကိုလူညစ်လူမဲလို့အဆွန်နိုင်ဘူးတိလသမารိပညာစိတ်ကောင်းနှလုံးကောင်းရှိမယ်ဆိုရင်ဒါမြင့်မြတ်တဲ့ပုဂ္ဂိုလ်သာဖြစ်တယ်မကောင်းမှုမှမွေ့လျော်နှစ်ချက်ပျော်ပိုက်နေပြီဆိုတော့မှအဲ့ဒါတကယ်လူညစ်လူမဲဖြစ်သွားတာဘယ်လောက်တဘာဝကြလဲနော်ပုဂ္ဂိုလ်တိထံပြောတာပုဂ္ဂိုလ်ဓမ္မတိထံတရားသံချောင်းတိုင်းသူပြောတာတဘာဝကြတဲ့စကားကိုကြားရတော့ငကြမ်းမင်းကဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ပြီးပြီအလုံးမသဘောကြတယ်ဉာဏ်ပညာတက်ခအာကြီးတဲ့ပုဂ္ဂိုလ်တွေဟာစကားဟောင်းတွေကိုတဘာဝကြတဲ့စကားတွေကိုအကျိုးကြောင်းစီလျော်တဲ့စကားတွေကိုနှစ်တကြမပြေပဲ။နော်။ဉာဏ်ပညာအာကြီးတဲ့ပုဂ္ဂိုလ်တွေဟာစကားကောင်းကိုအလွန်သဘောကျတယ်။ဘာကြောင့်လဲဆိုတော့စကားကောင်းဆိုတာစိတ်မှန်တဲ့အသိဉာဏ်ပညာကိုဖြစ်စေတယ်။အဲ့ဒီစိတ်မှန်တဲ့အသိဉာဏ်ပညာသီးသန်းနေတကယ်စိတ်မှန်တဲ့ချမ်းသာဒုက္ခကိုဖြစ်စေနိုင်တာ။ဒါကြောင့်တရားမင်းကဉာဏ်ကြီးတဲ့ပုဂ္ဂိုလ်ပြီးပြီးဒီစကားကောင်းကိုအလွန်မှနှစ်သက်တယ်။ဒီနေ့ပါဦးရှင်တို့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာကောင်းမြတ်တဲ့ဇာတ်တွေကိုသဘောကျကျသမြဲပဲဆိုတာလေးနဲ့ပတ်သက်ပြီးတော့နိတိမာလာတဲ့ဇာတ်တစ်ခွန်းအမှတ်ရမိတယ်။ဘာပြောတာလဲဆိုတော့မျက်လုံးတည်ချစ်သောပုဂ္ဂိုလ်ဖြစ်မရောရဲ့တဲ့။အမြဲတမ်းကြည်နေခြင်းတယ်ပေါ့နော်။သမုဒ္ဒရာတည်ရေဖြစ်မရောရဲ့တဲ့။စိတ်တလောက်စည်းဝင်လာခဲ့ပြည့်တယ်ဆိုတာဘယ်တော့မှမရှိဘူး။မိဘုံကြီးတီမိစားတို့ဖြင့်မရောရဲတဲ့မမြင်လို့သာထဲ့နေမယ်ဆိုရင်တော့ဒီမိဘုံကြီးကမှလည်းအမြဲတမ်းတောက်လာနေမှာအဲ့လိုပဲပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်လို့မြည်တယ်စကားပေါင်းဖြင့်ဘယ်တော့ခါကလာမှမရောရဲဘူးတဲ့ဒါကြောင့်တရားမင်းကလည်းဉာဏ်ပညာလွန်ကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ကျိုးကြောင်းစီလျော်တဲ့သဘောကျတဲ့ဒီစကားကိုအလွန်မှသူမြင်လို့တဲ့စကားကိုမြင်လို့ပြီဆိုလို့ရှိရင်ဒီစကားကိုပြောတဲ့ပုဂ္ဂိုလ်ကိုလည်းပဲသဘောကျသွားတယ်မြင်ပဲမြင်လို့သွားတယ်မြင်ပဲဒါပဲပဲဦးဇင်းတို့ဤရမှာတမျိုးလိုတောင်းဆိုရမလို့ဖြစ်တယ်နော်အဲ့ဒီတော့တရားမင်းကဘုရားလုံးကိုသူအလုံးမမြင်လို့သွားတယ်တိတိပြောရင်ကြီးညိုသွားတယ်ပေါ့အဲ့တော့ကြီးညိုသည့်အားလျော်ဆိုတော့သူဘာထွက်လာလဲသူရဲ့နှုတ်ကဘာပြောလဲဆိုတော့အေဒါသမေတေသူလည်းပြီးနေပတိလူပဲသူဘာသိတယ်ဝရံယမနတေရံပိယံကိရှိမနသိစတိအရှင်အသေးတဲ့အရှင်အသေးပြောတဲ့စကားအလုံးမသဘောကျတယ်အလုံးမကောင်းတယ်ဒါကြောင့်ဘုရားပြည့်တော်အလုံးမသဘောကျတယ်ဒါကြောင့်အခုချိန်မှာအရှင်အသေးရဲ့စိတ်ထဲမှာဘာရကျင်တာရှိနေလဲဘာဖြစ်ကျင်တာတွေရှိနေလဲအဲ့ဒီရကျင်တာဖြစ်ကျင်တာတွေကိုနှုတ်ကနေဖွင့်ဟပြီးတော့ပြောလိုက်စမ်းပါတဲ့သူရအောင်ဖြစ်အောင်လုပ်ပေးပါမယ်စာလူပြောရရင်တော့စုပေးတယ်ပေါ့ကြိုက်တဲ့စုကိုတောင်းဖြည့်ဆည်းပေးပါနဲ့သူ့မှာလည်းပဲတဘိုးအိဒီဘက်ကရှိနေတာကိုဟုတ်လားမှန်ပါအဲ့လိုကြိုက်တဲ့စုကိုတောင်းဖြစ်ချင်တာရချင်တာကိုပြောဖန်တီးပေးမယ်ဆိုတော့ဘုရားကောင်ကသူဖြစ်ချင်တာကိုအဲ့ဒီမှာ၄မျိုးတစ်ခုပြီးတစ်ခုပြောတယ်ဒီနေရာမှာဘုရားကြီးတို့ဘုရားကောင်ဖြစ်ချင်တာကိုမကြမ်းရသေးခင်မှာအကယ်၍မြန်ပေးတဲ့ပေါင်းတော်ကောင်တို့ဦးရှင်တို့တွေကိုတစုံတရာတို့တဘိုးရှိတဲ့ပုဂ္ဂိုလ်ကဟုတ်ကဲ့များတို့ဘာဖြစ်ရှင်လဲမာရရှင်လဲဖြစ်ရှင်တာရရှင်တာကိုပြောကျုပ်ဖြစ်အောင်လုပ်ပေးမယ်ရအောင်လုပ်ပေးမယ်ဆိုရင်တို့ဆိုရင်မာရရှင်တယ်လို့ပြောလိုက်ပါလေဘာဖြစ်ရှင်တယ်လို့တို့ပြောချလိုက်ပါလေလို့ကိုဖြစ်ရှင်တာရရှင်တာကိုကြိုတင်ပြီးတော့နည်းနည်းလေးစဉ်းစားထားသိရှင်တယ်ဟုတ်လားဘာဖြစ်လို့လဲဆိုတော့ဘုရားလောင်းဖြစ်ရှင်တာရရှင်တာကိုကြားရတဲ့အခါမှာကိုဖြစ်ရှင်တာရရှင်တာနဲ့ဘုရားလောင်းဖြစ်ရှင်တာရရှင်တာနဲ့ဘလုံးမြန်လေးဆက်မှုရှိလေဆိုတာလေးကိုနည်းနည်းလေးစဉ်းစားကြည့်ဖို့နော်ဒီကိစ္စမိုက်ပြအေးအဲ့ဒီလိုတရားမင်းကသူဖြစ်ချင်တာရချင်တာကိုပြောပါဖြစ်အောင်ရအောင်လုပ်ပေးပါမယ်ဆိုတော့ဘုရားလောင်းကဘာပြောလဲဆိုတော့ဝရေစီမေတောတကသဗ္ဗကုဒါနမိတ္တရာသူနေကုဒံသူနေတော်တာနေလောကဟုတ်တိမတ္တနောနေတနေဟာမဘိကင်ခာမိအေတိမေစတုဟောဝရေတရားမင်းတဲ့ငါလူချင်းတာငါဖြစ်ချင်တာကိုရအောင်ဖြစ်အောင်လုပ်ပေးမယ်ဆိုလို့ရှိရင်ငါ၄မျိုးလောက်ဖြစ်ချင်ပါရဲ့နော်ဘယ်နှမျိုးဖြစ်ချင်လဲ၄မျိုး၄မျိုးလောက်ဖြစ်ချင်တယ်တဲ့အဲ့ဒါဘာလို့လဲဆိုတော့နံပါတ်၁သူနှိတ်ကိုတံအမြင့်ကင်းတဲ့လူသားတစ်ယောက်မှာဖြစ်ချင်တယ် နော်မကြည်မနှက်နဲ့စိတ်လေးမကြမ်းဖြစ်ပြီးတော့တစုံတယောက်ကိုဖြစ်စေတစုံတစ်ခုသောအခြေအနေနဲ့ပတ်သက်လို့ဖြစ်စေစိတ်ထဲမှာဒေါသတွေနဲ့တွေးပြီးတော့မြက်နေတဲ့သဘောမျိုးကိုသူမကြိုက်ဘူးနော်အဲ့ဒီအမြက်မရှိတဲ့အမြက်ကင်းဝေးတဲ့လူသားတယောက်ဖြစ်ခြင်းလေနောက်နံပါတ်2သူနှိပ်ဒေါသဒေါသကင်းတဲ့လူသားတယောက်လည်းဖြစ်ခြင်းလေတော့ရှူရှူလိုက်နိုင်နေပြောလိုက်ရင်စိတ်တူလို့နေမြင်လိုက်ရင်ဒီမခံနိုင်ဘူးဟုတ်လားအဲ့လိုဒေါသတွေကိုကာယကမြောက်ဝစီကမြောက်ပြန်ပြန်ပြီးတော့တုံ့ပြန်တက်တဲ့အလွန်ပောက်ကွဲလွယ်တဲ့လူတယောက်မဖြစ်ရှင်ဟုတ်လားအဲ့ဒီဒေါသမရှိတဲ့ဒေါသကင်းတဲ့လူတယောက်ဖြစ်ခြင်းလေဒီနေရာမှာအမျက်နဲ့ဒေါသဘာထူးလဲဆိုလို့ရှိရင်ပြီးရင်ပြီးတဲ့ပေါင်းသူတော်ကတော့ကိုပြီးတော့ရှင်းတော့မှာပါအမျက်ဆိုတာကအနုစားဒေါသပေါ့ဒီနေရာမှာပြောတဲ့ဒေါသကတော့အကျဉ်းသာဒေါသအရှင်းသာဒေါသလို့ပြောရမှာပါဟုတ်ရဲ့လားအေးအဲ့ဒါပထမဘာဖြစ်ခြင်းလဲအမျက်ကင်းတဲ့လူသားတယောက်ဒုတိယဒေါသကင်းတဲ့လူသားတယောက်နောက်တတိယသူကဖြစ်ခြင်းလဲဆိုတော့နေလောဘလောဘကင်းတဲ့လူသားတယောက်ကဖြစ်ခြင်းလေတဲ့ဟောရခြင်းတရားရခြင်းဟောဖြစ်ခြင်းတရားဖြစ်ခြင်းနဲ့လိုချင်မှုရခြင်းမှုရဲ့ခိုင်းစေတာကိုအမြဲတမ်းမမောနိုင်ပမာနိုင်အကျိုးဆောင်ပြီးတော့ပေးနေရတဲ့လောဘရဲ့ကြီးကျွံတယောက်ဖြစ်နေနေရတာပင်မန်းတယ်သူမကြိုက်ဘူးပေါ့အိမ်ကြီးကဟုတ်လားဒါကြောင့်လောဘကင်းတဲ့လူသားတယောက်ဖြစ်ခြင်းလေနောက်နံပါတ်၄မှာဖြစ်ခြင်းလဲဆိုတော့နိတနေဟံချစ်ချင်းကင်းတဲ့လူသားတယောက်လည်းဖြစ်ခြင်းလေအချိခင်မြတ်လူဝေယအာယုန်နေနဲ့တွေ့လာရင်ဒကာမတော်ဦးရှင်တို့တကယ်ဟာအချိခင်ချင်းမြတ်လို့ခြင်းဆိုတဲ့အဆူနဲ့အစေးတဲ့နဲ့ညစ်ကပ်တွဲတန်းနေတဲ့သဘောမဖြစ်ဘူးလားများဖြစ်တယ်အဲ့ဒီချစ်ချင်းဆိုတာကြီးကိုသူမကြိုက်ဘူးမနှစ်သက်ဘူးပေါ့ဒါကြောင့်ချစ်ချင်းကင်းတဲ့လူသားတယောက်ချစ်ချင်တယ်သူဖြစ်ချင်တာဘယ်နှမျိုးလဲ၄အမျက်ကင်းတဲ့လူသားတယောက်ဒေါသကင်းတဲ့လူသားတယောက်လောဘကင်းတဲ့လူသားတယောက်ချစ်ချင်းကင်းတဲ့လူသားတယောက်ဒါသူဖြစ်ချင်တယ်အဲ့လိုပြောတော့ကြားမင်းကဒါသူတတ်နိုင်တဲ့ကိစ္စမဟုတ်တစုံတယောက်ဒီတစုံတယောက်ကိုအမျက်ဒေါသလောဘချစ်ချင်းကင်းအောင်ဆိုတာလုပ်ပေးလို့ရာဇကောင်တဲ့အရာတွေမဟုတ်ဘူး။ဒါပေမဲ့လို့ဉာဏ်မင်းကသူလုပ်ပေးနိုင်တယ်လုပ်မပေးနိုင်ဘူးဘာမှမပြောဘူး။ဖြည့်စည်းပေးမယ်ဖြည့်စည်းမပေးဘူးဘာမှမပြောဘူး။ဉာဏ်ကြီးရဲ့ပုဂ္ဂိုလ်ပြီးပြီးသူ့ရဲ့နှုတ်ကမေးခွန်းနေပဲထွက်လာတယ်။နော်။ဘာမေးလဲဆိုတော့ဂိန္ဓုကိုဒေဝဒောဒေဝလောဘေတဏဟာစာဉမနအာရိနဝံတောပတ္တိတမေအခာဟိပုရှိတောအရှင်သေးတဲ့အရှင်သေးကအမျက်ကင်းတဲ့လူဒေါသကင်းတဲ့လူလောဘကင်းတဲ့လူချစ်ချင်းကင်းတဲ့လူဖြစ်ချင်တယ်လို့ပြောတယ်နော်တဲ့အဲ့ဒီအမျက်အဲ့ဒီဒေါသအဲ့ဒီလောဘအဲ့ဒီချစ်ချင်းမှာဘာအဖြစ်တင်ပြန်ရှိနေလို့သင်ကအဲ့ဒီတရားတွေမရှိချင်ရတာလေနော်အဲ့ဒီအမျက်အဲ့ဒီဒေါသအဲ့ဒီလောဘအဲ့ဒီချစ်ချင်းမှာဘာအပြစ်တွေရှိနေတယ်လေတဲ့ဘာမကောင်းဘွက်တွေများရှိနေလေအဲ့ဒါကိုငါကိုပြောပါပြီးတဲ့ဘောင်သူတော်ဘောင်တို့တရားမင်းမေးတာကိုအလုံးကျေးဇူးတင်နေတယ်လို့ထင်တယ်ဘောင်သူတရားမင်းမေးတာကိုအကြောင်းပြုပြီးတော့အဲ့ဒါဘုရားတော်ကဒီအမြင့်ဒီလောဘဒီလောဘဒီချစ်ချင်းရဲ့အပြစ်ကိုအဲ့ဒါသူပြောမှဒါကိုပြီးတဲ့ဘောင်သူတော်ဘောင်တို့ဦးရှင်တို့တွေစိတ်ဝင်စားရှိတယ်လို့ဦးရှင်ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီအမျက်ဒီဒေါသဒီလောဘဒီချစ်ချင်းဆိုတာတရားတော်မှာတော့ကိုရှင်ရဲ့တန်တာမှာအပြည့်မရှိဘူးလားရှိပါဘူးကိုတန်တာမှာရှိတဲ့တရားတွေရဲ့သဘောတဘာဝကိုကိုယ်တိုင်သိထားရင်အများကြီးအကျိုးမရှိနိုင်ဘူးလားရှိနိုင်တယ်အေးအဲ့ဒါဘေးတော်သူတော်ကောင်းတို့တရားတော်ကဒီအမျက်ရဲ့အပြစ်ဒေါသရဲ့အပြစ်လောဘရဲ့အပြစ်ချစ်ချင်းရဲ့အပြစ်ကိုအဲ့ဒါစိတ်ရှိလက်ရှိတစ်ခုချင်းပြောလိမ့်မယ်ဒါပေမဲ့လို့ကိုရှင်တို့အသေးသေးကြီးအခြေတဝန်ပြောဖို့အချိန်မရတာကလည်းတစ်ကြောင်းနော်သူလည်းမှပါတယ်လို့ကလေးနောက်စီယုံလေးပဲဦးရှင်ပြောမယ်။ဘာကြောင့်လဲဆိုတော့ပိဋကပေါင်းသူတော်ဘုရားစဉ်းစားနိုင်တဲ့ဉာဏ်ပညာရှိတယ်ဆိုတာကိုလည်းဦးရှင်ကယုံကြည်တာလည်းတစ်ကြောင်းပေါ့နော်။တရားတော်ကသူကအလွန်အတိတ်ပဲပါတဲ့အနှစ်သာရရှိတဲ့အတွေးလေးတွေအစလေးတွေကိုဒါသူထုတ်ထားတယ်။အဲ့ဒါတရားတော်တို့ဦးရှင်တို့ကအဲ့ဒီအစလေးတွေကိုဆွဲထုတ်ပြီးတော့တက်နိုင်တဲ့ပြန်ခြေခြေပြန့်ပြန့်ဖြစ်အောင်ကိုယ်ပိုင်ဉာဏ်ကိုအကြောင်းပြုပြီးတော့စဉ်းစားဖို့တွေးဖို့ကမလိုဘူးလားမလိုနဲ့ဒါကြောင့်ဦးဇင်းတို့ဘုရားလုံးပြောတဲ့အတိုင်းလေးပဲဘာမှသိပ်ပြီးတော့အခြေမခြေပဲနဲ့အရှိအတိုင်းလေးပဲပြောမယ်လို့စိတ်ကူးတယ်နော် သဗ္ဗေတဘောင်တို့ကောင်တို့ညံနဲ့နောက်ကနေလိုက်ပြီးတော့လက်တွေ့ချာချာတော့စဉ်းစားဖို့မပြင်းမဲနဲ့စဉ်းစားသိချင်ပါလေ။အဲ့ဒါဦးဇင်းတို့နံပါတ်1အမြင့်ရဲ့အပြစ်ကိုဘုရားလုံးကဘယ်လိုပြောလဲဆိုတော့အဘောဟုတ်တဝဘဟုဟောတိဝတ္တနေသောအခန္တိသောအာသင်္ကေဘဟုပါယသောတတ္တမကောရဏနာရောစေ။တရားမင်းတဲ့အမြင့်ဆိုတာအခန္တိသောတဲ့သီးမခံခြင်းကြောင့်ဖြစ်တာအကြောင်းတရားကိုတော့ရှားပြတော့တယ်နော်အမြင့်ဆိုတာဘာကြောင့်ဖြစ်တယ်ဟေးသီးခံနိုင်မယ်ဆိုရင်အမြင့်မဖြစ်ဘူးဆိုတဲ့အသေးပဲပေါ့ခုတကမတော်ဦးကြီးတို့တွေကမြင်လိုက်ရင်သီးမခံနိုင်ဘူးကြားလိုက်ရင်သီးမခံနိုင်ဘူးဟုတ်လားတွေ့လိုက်ရင်တွေးမိရင်သီးမခံနိုင်ဘူးသီးမခံနိုင်ရင်ဘာဖြစ်မလို့အမြင့်ဖြစ်လာလေအမြင့်ဆိုတာသီးမခံခြင်းကြောင့်ဖြစ်တယ်မှတ်တာနော်ပြီးရင်မေးမှာနော်အဲ့ဒီသီးမခံခြင်းကြောင့်ဖြစ်တဲ့အဲ့ဒီအမျက်ဒီအပေါင်းဟုတ်တော်ဘဟုံဟောတိတဲ့အစာလုံးကနေနေလေးနောက်တော့အများကြီးပွားလာတဲ့သဘောရှိတယ်။ဟောအမျက်ဆိုတာပွားများလွယ်တဲ့သဘောရှိတယ်။ဆိုလိုတာကသတိထားသင့်တယ်ဆိုတဲ့အသေးပဲပါပဲ။ဆိုကြပါစို့ဦးဇင်းတို့မျိုးရည်ရွယ်လေးအိမ်ဒီကိုမီးလောင်ပြီးဆိုတဲ့အခါမှာအာမီးလောင်ပြီးလည်းအကြီးကြီးကြောက်မဲ့ဖွယ်ရဟာမနိုင်မနှင်းဖြစ်ပြီးတော့အကြီးအကျယ်ဆွဲပြီးလောင်ပြီးဆိုရင်ဒီမိတော်ကြီးတွေကြောက်ရမှာကောင်းမလားကောင်းတယ်အဲ့ဒီတော့ဖြည့်ဆည်းနိုင်ကြွကြီးတဲ့မိတော်မိလန်ကြီးတွေဟာဘယ်ကနေစလာတယ်ထင်လဲနော်မိဘွားသေးသေးလေးမိကလေးသေးသေးလေးကစာနော်လောင်စာနဲ့အကြောင်းထောက်ပံ့ကိုရတော့လွတ်လွတ်လေးကြီးသွားတဲ့သဘောဟုတ်လားအဲ့လိုပဲတက္ကမတို့ဦးဇင်းရဲ့တန်တာမှာရှိတဲ့အမျက်ဆိုတာလွတ်လွတ်လေးနဲ့ပွားတယ်ဒါကိုတည်ထားရမယ်ဆိုတဲ့အဓိပ္ပာယ်နော်နောက်ပြီးတော့မပြောလဲဆိုတော့အာသင်္ကိတဲ့အမျက်ဆိုတာအလွန်မှကက်ညိတဲ့သဘောလည်းရှိတယ်တဲ့ဆိုလိုတာကအမျက်ဖြစ်လာပြီဆိုလို့ရှိရင်စွန့်ပြစ်နိုင်ရဲ့အဲ့ဒီအမျက်ကိုနောက်အမျက်ကဒကာမတို့ဥဒရိယတန်တာမှာဆွဲကတ်လာပြီဆိုလို့ရှိရင်အဲ့ဒါကိုခွာချဖို့အလွန်ခက်တယ်ဟုတ်နော်ဒီနေရာမှာဥစဉ်ကကျင်ကျဖာမှာစဉ်းစားကြည့်မိတယ်ဩတတဝရီရဲ့စိတ်ဆိုတာအလွန်မှစံကြည်တဲ့သဘောရှိတယ်တကယ်တမ်းကအမျက်ဖြစ်ရတယ်ဆိုတာခေါင်းနာတော့မဟုတ်အလုံးမပူလောင်တဲ့ပင်မနဲ့ဆင်းရဲတယ်ဆိုတာလူတိုင်းသိပါလေဟုတ်လားဒါပေမဲ့လို့မကောင်းဘူးဆိုရင်အဲ့ဒါကိုစွန့်ပစ်လိုက်ပါတော့လားဆိုတော့အဲ့လိုကြတော့လေလွယ်လွယ်မပြစ်နိုင်တခါတလေကိုမုန်းတဲ့လူအကြောင်းကိုထိုင်ပြီးတော့စဉ်းစားရင်းနဲ့ဒါကူကပဲလေအရသာတစ်မျိုးလိုဖြစ်ပြီးတော့တနေ့နဲ့လည်းမပြီးနှစ်နေ့နဲ့လည်းမပြီးဟုတ်လားတချို့ဆိုရင်ကိုမုန်းတဲ့လူကသေးတောင်းသေးပြီးနေပြီကိုကဒီမှာမုန်းလို့ကောင်းနေစေဒါမျိုးမရှိဘူးလားရှိတယ်နော်အမြင့်တွေရေရှိသိမ့်ပိုက်ထားတာလည်းမရှိဘူးလားရှိတယ်။ဟဲ့တချို့ဆိုရင်နှုတ်ကတော့ဖွင့်ပြီးတော့ပြောကြတယ်မဟုတ်လား။နင့်ကောင်ကသလုံးမမေ့ဘူး။ဘာလို့မမေ့တာဆိုတော့မုံလို့မမေ့တာ။ဟုတ်လား။ချစ်လို့မမေ့တာဆိုတာကနားလည်းကိုလွယ်တယ်။မုံလို့မမေ့တာကတော်တော်ခက်တယ်။မုံနာကောင်းတာလည်းမဟုတ်ဘဲနဲ့မုံလိုက်ရင်မေ့လိုက်ပါတော့လားဆိုတော့မေ့နိုင်တာလား။မမေ့နိုင်ဘူး။ဘုရားတို့ကျမ်းဂန်တွေထဲမှာဟောမြတ်စွာဘုရားဟောထားတာရှိတယ်။တချို့လူတွေရဲ့အမျက်ဒေါသအမုန်းတရားတွေဟာအလွန်မှခိုင်မြဲတယ်တဲ့ကြောက်သားပေါ်မှာရေးချစ်ထားတဲ့ကြောက်စာတွေလိုပဲတဲ့ပါတာဏလေခ။အဲဒါကြောင့်တချို့တဘွားလုံးယူတာ။နောက်တချို့တန်တရားတစ်လျှောက်ယူသွားတာတောင်ရှိတယ်။အမုန်းတွေကိုလေ။တမင်မွေးရင်ကြားစားရင်ဆိုတဲ့တလည်းနေကြားမှုတယ်မဟုတ်လား။ဆန်လို့လေ။အမျက်ဒေါသဟာစွန့်နိုင်ခဲ့တယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဟုတ်လား။အေးတချို့ကြတော့လည်းပဲပထဝီလေခမြေကြီးပေါ်မှာရေးထားတဲ့အရေးအကြောင်းများလို့ကြောက်တယ်ပြက်တယ်ပေါ့မဆိုးဘူးပေါ့နော်တချို့ကြတော့လေတော်တော်ကိုတော်တယ်တဲ့ဥဒကလေခရေးပေါ်မှာရေးချစ်ထားတဲ့အရေးအကြောင်းများသဖွင့်အခုပဲအမြင့်ဖြစ်တယ်အခုပဲရှိအောင်အကြရရမပေါ့မလားအေးဒါပေမဲ့ရေးဘူးရအဖြစ်တော့အမြင့်ဆိုတာတက္ကရာမတို့ဥဒိရဲ့တန်တန်မှာရောက်လာပြီဆိုလို့ရှိရင်ခွာချဖို့စွန့်ပစ်ဖို့တော်တော်တော်မလွယ်ဘူးဒါကိုပြောတာနော်အေးဒါကြောင့်ဘုရားလောင်းကတိမခန်ချင်းကြောင့်ဖြစ်တဲ့အဲ့ဒီအမျက်ဒီအစကတင်းတင်းလေးနောက်အများကြီးဖြစ်လာတယ်အလွန်ကက်ညိတဲ့သဘောခွာပြစ်ဖို့အလွန်ခက်ခဲတဲ့သဘောလည်းရှိတယ်နောက်ပြီးတော့ဘဟုပါယံတာတဲ့အလွန်မှပင်မတဲ့သဘောလည်းရှိတယ်အမျက်ဖြစ်ရတာအလွန်ပင်မနေပေါ့တချို့အသက်ကြီးတဲ့လူတွေဆိုရင်ပို့ပြီးတော့ထင်ရှားတယ်စိတ်တို့ပြီးရင်အဲ့ဒါသူတို့အိပ်ရာလည်းခွေသွားတော့လာမခံနိုင်ဘူးဟုတ်လားဒါကြောင့်ဦးဇင်းတို့မာမင်းဆိုဘုရားကြီးဟောတာဦးဇင်းကြားဖို့လေ အချိန်နဲ့ခွန်အားကိုဖြုံးပြီးပြတဲ့နေရာမှာဒေါသတွေအစွမ်းအထက်ဆုံးပဲဆိုလိုတာကဒေါသဖြစ်ရတာတန်ဖိုးရှိတဲ့အလုပ်တွေကိုလုပ်နိုင်ခွင့်ရှိတယ်ဆိုတဲ့ဒီအချိန်နေရာလွယ်လွယ်လေးကုန်သွားတယ်စိတ်တို့နေရတာနဲ့မုန်းနေရတယ်နဲ့ကောင်းတာတွေမလုံးလိုက်နိုင်အချိန်ကြီးမှာဖြစ်သွားတယ်ကုန်သွားတယ်အချိန်ကိုဖြုံးပြီးယုံမြတ်မကန်ဘူးတဲ့ခွန်အားကိုလည်းပဲအလွန်မှပြုံးပြီးရှိတယ်ဒေါသဖြစ်ရတာအလွန်အားကုန်တယ်ဆိုတဲ့အတိတ်ပဲနောက်တကယ်ကြီးမိုက်များဘုကေသိမမြင်ညာကအလွန်တိုးတက်တော့တိတိကျကျစမ်းသပ်ထားတာတွေရှိတယ်တဲ့တဏှာကြီးလောက်ပြင်းပြင်းထန်ထန်ဒေါသဖြစ်ရခြင်းတည်း၁၂နှစ်လောက်အလုံချမ်းလုံရတာလည်းပို့ပြီးတော့အာကုန်နေတဲ့ပြင်ပန်းနေတဲ့ဒေါသရဲ့ကြောက်မက်ဖွယ်ရာအပြစ်တွေကိုပြောပြတာပါနော်အဲ့တော့ဦးဇင်းတို့ဒီနေရာမှာဘုရားလောင်းကအမြင့်ဆိုတာပါတဲ့တော့ဘဟုပါယတာအလွန်မတ္တဝါကိုပြင်ပန်းစေတယ်ဒါကြောင့်မို့လို့အဲ့ဒီအမျက်ကိုငါဘလို့မှမနစ်သက်ဘူးလို့ဘုရားလည်းပြောတာ။ဒါဦးဇင်းတို့အမျက်ရဲ့အပြစ်ပေါ့နော်။အေးနောက်ဒုတိယဘာကိုပြောမလဲ။ဒေါသရဲ့အပြစ်။ဒေါသရဲ့အပြစ်ကိုကြတော့ဘုရားလည်းဘလို့ပြောလဲဆိုတော့ဒုတ္တသာဘလို့သာဝါစာပရမတောအနန္တရာတတောပါတိတတောတံတောတတ္တသာပရမတတိဒေါသောကောဓသမုဌာတောတတမဒေါသနာရောစီကြကြမယ်တဲ့ဒေါသဆိုတာကောဓသမုဋ္ဌာနောတဲ့အမျက်ကြောင့်ဖြစ်တယ်ဟောပေးတဲ့ဒေါသဆိုတာဘာကြောင့်ဖြစ်တယ်အမျက်ကြောင့်ဖြစ်တယ်တဲ့ဒီကံကအမျက်လည်းဒေါသပဲဒေါသလည်းဒေါသပဲဒါပေမဲ့အမျက်ကလူသောဒေါသဒီနေ့မှာပြောတဲ့ဒေါသကရှင်သောဒေါသဒေါသသည်ဘာကြောင့်ဖြစ်တယ်အမျက်ကြောင့်ဖြစ်တယ်အဲ့ဒါလို့ဆိုလို့ရှိရင်အမျက်ကဘာကြောင့်ဖြစ်တယ်လဲကဲဦးဇင်ကခုနကမေးမှလို့ပြောတာ9မိနစ်တောင်မကြာသေးဘူးနော်အမျက်ဆိုတာဘာကြောင့်ဖြစ်တယ်ဒီမခံရင်ကြောင့်ဖြစ်တာဒီမခံရင်အမျက်ဖြစ်မယ်အမျက်ဖြစ်ရင်ဒေါသဖြစ်မယ်ဒီဒေါသဖြစ်ပြီဆိုရင်တော့ဘာဆက်ဖြစ်မှာလဲဆိုတော့ဒုထတ္တဘုရုတဝါစာစကားချမ်းနေထွက်လာနေတယ်သူများနာမခံတာလေသူများကကိုယ့်ကိုကောင်းကောင်းမုန်းသွားစေနိုင်တဲ့နော်စကားချမ်းနေကိုယ့်ရဲ့နှုတ်ကထွက်လာနေပြီအဲ့ဒီစကားချမ်းတွေရဆွနိုင်တဲ့အစွမ်းတတိကလည်းအတော်မှကြီးမားတယ်လို့ဆိုရပဲ။နောက်တချို့နာမခန္ဓာအောင်ပြောလိုက်တဲ့အတွက်ကြောင့်ရိုက်ကြနှက်ကြတာတွေဖြစ်တာ၊တက်ကြဖြစ်ကြတာတွေဖြစ်တာအထိဆိုးဝါးသွားတာတွေဖြစ်ဘူးလား။ဖြစ်တယ်။အဲ့ဒီလောက်ဆိုးဝါးတဲ့စကားချမ်းတွေဘာကြောင့်ထွက်လာလဲဆိုရင်ဒေါသကြောင့်ထွက်လာတာ။အဲ့ဒီစကားချမ်းထွက်တဲ့အချိန်မှာရက်နိုင်ရင်ရက်မရက်နိုင်ဘူးဆိုရင်ဘာဆက်ဖြစ်မလို့။ပရမသောအနန္တရာဒေါသထွက်တဲ့အရာကိုအဲ့ဒါဆွဲငင်လာလိမ့်မယ်။ဒီလူကိုစိတ်လိုတယ်ဆိုရင်အဲ့ဒီလူရဲ့စပင်ကိုတော့လကောင်းအိမ်ကြီးကိုတော့လကောင်းလက်ကိုတော့လကောင်းအဲ့ဒါဆွဲမြင်လာလိမ့်မယ်။တပည့်အရာတစ်ခုကိုစိတ်လိုတယ်ဆိုရင်တော့အဲ့ဒါကိုဆွဲကင်ပြီးတော့ကင်ပေါက်ခြင်းနဲ့ပေါက်ပလိုက်ပဲ။ဟောအဲ့ဒီစီအစ်စ်ဘာဖြစ်လာတော့တက်လာ။အဲ့ဒီအချိန်မှာထိမ့်နိုင်ရင်ထိမ့်မထိမ့်နိုင်ဘူးဆိုရင်တော့တတော်ပါနေတယ်လက်နဲ့ရိုက်မယ်ပုတ်မယ်ထိုးမယ်။ဟောအဲ့ဒီအချိန်မထိမ့်နိုင်ဘူးဆိုရင်တော့တတော်ကြံတော်တဲ့ဒုတ်ရှာပြီးတော့ရိုက်မယ်နှက်မယ်။ဒီအချိန်မထိမ့်နိုင်ဘူးဆိုရင်တော့တတ္တပရမတတိရဲ့တေဇေတတဲ့ဓာတ်အစရှိတဲ့လက်တက်ကိုရှာပြီးတော့တတ်မဲ့ဖြစ်မဲ့ဖြစ်ရှိဖြစ်မဲ့ကြောင့်မဲ့ပေါ်ရမှာမဟုတ်လားအေးအဲ့ဒါဆိုရင်တော့ရာဇမှုတွေဘာတွေဖြစ်ပြီးတော့နှုတ်နှစ်ဖက်အကြီးအကျယ်ဒုက္ခများစရာအကြောင်းရှိဘူးလားရှိတယ်ဒါကြောင့်မို့လို့ဘုရားလောင်းကအဲ့ဒီလောက်အပြစ်များတဲ့ဒီဒေါသကိုမဘလို့မှမနှက်သက်နိုင်ဘူးတဲ့ဒါကြောင့်ပြည်သူပေါင်းသူတော်ကောင်းတို့ရဲ့ဝိဉ္ဇဉ်မှာရှိပါလိမ့်မယ်ဒေါသကြောင့်အကြီးအကျယ်ဒုက္ခရောက်ကြရတဲ့လူတွေရဲ့အကြောင်းဒကာတော်တို့ရဲ့ခေါင်းထဲမှာတက်တည်တွေအများကြီးရှိမယ်လို့ဦးဇင်းထင်ပါတယ်။နော်ဒီဒေါသရဲ့ဟိုစနစ်ကြောင့်မလို့ဘဝပြက်သွားတဲ့လူတွေလည်းအများကြီးရှိမှာပါပဲ။ဟုတ်လား။ဟောဦးဇင်းတို့မာဇီဆိုလ်ကြီးဟောတာလေတရားတစ်ခုထဲမှာဖတ်ဘူးလေ။လွန်ခဲ့တဲ့1960ခုနှစ်လောက်ကပသိမ်ကြီးမြို့နယ်မှာဒဟတော်ဆိုတဲ့ကျောင်းရှိတယ်။အဲ့ဒီရွာမှာတကကြီးကဥပေးတဲ့အဲ့တမီးလေးနှစ်ယောက်ရှိတယ်အကြီးမကအသက်20လောက်မတ်ကြီးတဲ့အငယ်မကမတ်ကြီးတဲ့ဇလင်းကလေးတမီးလေးပေါ့အဲ့ဒါညီမတစ်ယောက်ကအိမ်မှာစီးလေးလေးပြီးတော့တမူးဝမ်းကြောင့်မပြူရတယ်ပေါ့အဲ့ဒါတနေ့တော့ညနေဆောင်နေဝင်ကနေညီမတစ်ယောက်စီးလေးလေးရင်းနဲ့မဖြစ်တဲ့တို့ကရွာဦးကြောင့်မှအညီပွဲရှိတော့ညီမကိုအညီပွဲလိုက်ခဲ့ဖို့ခေါ်တယ်ညီမတစ်ယောက်တူတူသွားမယ်ပေါ့အဲ့ဒါညီမကမလိုက်ချင်ဘူးပြောတယ်အမလိုက်ချင်ဘူးလို့ပြောရမလားဆိုတော့အမဖြစ်တဲ့လူကဆဲတယ်။ဆဲတော့ညီမကလည်းသူ့ဆဲရမလားဆိုတော့ပြန်ပြီးတော့ဆဲတယ်။
ရှဲတဲ့အခါကျတော့ကြိလိုက်နေရင်ဆိုတော့ဘန်းထဲမှာကကြီးရတဲ့အရင်နဲ့ရှိနေတော့ငါပြန်ဆဲရမလားဆိုပြီးတော့အမဖြစ်တဲ့လူကယုတ်တည့်ရထွက်လာတဲ့ဒေါသကိုမထိနိုင်တဲ့အတွက်ကြောင့်အဲ့ဒီကကြီးနဲ့ညီမကိုဖြစ်လိုက်တယ်။အဲ့ဒါဘယ်ဘက်ဝင်ချင်းအုံးကိုဝင်ပြီးတော့စိုက်တယ်ကကြီးကအဲ့ဒီတော့မှချောင်းအောင်အောင်ညီမလေးကိုသွားပြီးတော့ပွေတယ်။အဲ့ဒါသူ့ရင်တစ်ထဲမှာပဲသွေးဆက်လက်နဲ့ပွေချင်းပြီးဆုံးသွားတယ်ညီမလေးကဟုတ်လားအဲ့ဒါသူကိုယ်တိုင်ပဲသွားပြီးတော့ဖန်ခံတယ်အဲ့ဒါထောင်ထဲမှာနှစ်တည်းအများကြီးနေရတယ်တတင်းကတစ်ခဏဖြစ်လာတဲ့ဒီလောကကိုမထိမ့်သိမ့်နိုင်တာနဲ့ဘဝတစ်ခုလုံးကမောက်ကမကြောင်းကြောင်းဒုက္ခတွေနဲ့ပျက်စီးမသွားဘူးလားရှိသွားတယ်နော်ဘယ်အကြီးကနော်ဒီကမာကြီးဆုံးပြီးတဲ့နောက်ဒီသမီးလေးနှစ်ယောက်ပဲရှိတာအဲ့ဒါတစ်ယောက်ကတည်ဆုံးရတယ်တစ်ယောက်ကထောင်ကြရတယ်ဒီအမထောင်မှထွက်လာပြီဆိုရင်လည်းသူ့မှာစိတ်ချမ်းသာဖို့ဆိုတာတော်တော်နဲ့ဖြစ်နိုင်မှာမဟုတ်။နောင်တနဲ့ပူလောင်ပြီးတော့ဒါချင်းရင်ဒုက္ခကိုသူခံစားရမယ်ပေါ့။ဒါကြောင့်ပြင်းတဲ့ပေါင်းတော်ပေါင်းလို့ဒေါသဆိုတာဟောဖြေလို့မရတဲ့ပြင်လို့မရတဲ့အမှားတွေကိုလွန်ကျူးမိစေပြီးတော့နောင်တတွေနဲ့လည်းပဲပူလောင်ရတတ်တယ်။ဟုတ်ရဲ့လား။ဒါကြောင့်ဘုရားလောင်းကတော့ဒီမှာရိုးရိုးလေးပဲပြောထားတာပါ။နော်ဒေါသထွက်လာပြီဆိုလို့ရှိရင်စကားချင်းတွေပြောလိုက်မယ်။မတိနိုင်ဘူးဆိုရင်ဆွဲခင်လာလိမ့်မယ်မတိနိုင်ဘူးဆိုရင်လက်နဲ့ရိုက်မယ်ပြီးရင်ဒုတ်ပြီးရင်ဓာတ်ဆက်ရှိတဲ့လက်နဲ့တတ်မယ်ဖြစ်မယ်အဲ့ဒီလောက်ဆိုးသွားတဲ့အတွက်ကြောင့်ဒီဒေါသကိုသူမနှက်တတ်နိုင်ဘူးအဲ့ဒါချက်ရှိပြီလေဗျာအမြင်ရဲ့အပြည့်ရဲ့ဒေါသရဲ့အပြည့်ရဲ့နောက်တတိယပါပြောပါလေလောဘရဲ့အပြည့်လောဘရဲ့အပြည့်ကိုကြတော့ဘုရားတော်ကတော်တော်ထိထိမိမိပြောထားတယ်လို့ဆိုရမယ်ဘုရင်တို့လောဘရဲ့အပြည့်ဆိုတာကပြောရင်ကုန်နိုင်ွယ်ရာမရှိဘူးလောဘဆိုတာတမှုရိယသစ္စာဒုက္ခဖြစ်ခြင်းရဲ့အဓိကအကြောင်းတရားဆိုတာပိဋကတ်တော်လိုကြားမှုပြီးသားပါဟုတ်လားဒါကြောင့်လောဘကြောင့်ဒုက္ခတွေဘလို့ဖြစ်ပါလဲဘလို့ဖြစ်ပါလဲလို့ပြောရင်ကုန်နိုင်ွယ်ရာမရှိဘူးအဲ့ဒီကုန်နိုင်ွယ်ရာမရှိတဲ့အပြည့်တွေကမှဘုရားလောင်းကအလုံးမထိထိမိမိဒေါသရဲ့အပြည့်ကိုပြောထားတယ်စိတ်ဝင်စားစရာလည်းကောင်းမယ်လို့ထင်တယ်ဘာပြောထားလဲဆိုတော့အာလောဘတဟတာခာရဏိကတိဝင်စနာနိစ္စဒိဋ္ဌိလောဘတမိတုတတ္တမလောဘနာရောစေတရားမင်းလေအာလောဘတဟတာခာရဒုဒ္ဓတိနဲ့လက်လက်အဆရှိတာတွေကိုအာကိုပြီးတော့တယောက်ကိုတယောက်တအုပ်စုကိုတအုပ်စုတနိုင်ငံကိုတနိုင်ငံညှင်းဆဲနေတာတွေဖန်ဆီးနေတာတွေနှိပ်စက်နေတာတွေတပ်ဖြတ်နေတာတွေအဆရှိတဲ့ရက်ဆက်မှုတွေဆိုတာလောကကြီးမှာရှိတယ်လေနော်လက်နဲ့အာကိုအာအာကိုနဲ့တယောက်ကိုတယောက်နှိမ့်ဆက်ညင်းဆက်တက်ဖြတ်နေတယ်ဆိုတဲ့ရက်ဆက်မှုတွေလောဘကြီးမှာမရှိဘူးလားရှိတယ်။အဲ့ဒီရက်ဆက်မှုတွေဟာတဲ့လောဘဓမ္မေသူဒိဋ္ဌံတိလောဘရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာပဲငါတွေ့မြင်ရတယ်။ဆိုလိုတာကရက်ဆက်မှုတွေဆိုတာလောဘကိုအခြေခံပြီးတော့ဖြစ်တာဒါပြောတာနော်။ဒါကဓမ္မတို့ဦးဇင်းတို့စဉ်းစားကြည့်ပါ။လောကကြီးမှာမကြားဘူးမနာသာအလုံးမဆူဆူဝဝဖြစ်တဲ့ဒီရက်ဆက်မှုတွေအဲ့ဒီရစ္စမှုတွေဘာကြောင့်ဖြစ်လဲလို့စဉ်းစားကြည့်ရင်တခုခုရခြင်းလို့တစုံတစ်ခုဖြစ်ခြင်းလို့ဒီရလုံးကိုဖြစ်ခြင်းမှုကိုအကြောင်းခံနေတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်ဒါတွေမကဘူးတဲ့နိကတိဝင်စနာလိစ္ဆာအတုကိုပြတ်ပြီးတော့လှည့်စားကောက်ကျစ်နေတယ်ဆိုတဲ့သဘောတွေလည်းလောကကြီးမှာရှိတယ်တဲ့ဟောနော်အတုပြုတ်ပြီးတော့မဟုတ်တာကိုအဟုတ်လုပ်ပြီးတော့နော်လောကကြီးကိုလိမ်ညာလှည့်စားကောက်ကျစ်ပြီးတော့ဒုက္ခပေးနေတာတွေကိုမရှိဘူးလားရှိတယ်။အဲ့ဓာတွေလည်းပဲလောဘဓမ္မေသူဒိဋ္ဌံတိတဲ့။လောဘရှိတဲ့ပုဂ္ဂိုလ်တဏ္ဍမှာပဲငါတွေ့ရတယ်။သူနှစ်ချက်ပြောတယ်နော်။ဒီလက်နဲ့အာဟုနဲ့ရက်ဆက်နေကြတာတွေ။ဉာဏ်ဒီဉာဏ်နဲ့အာဟုနဲ့အတုပြုတ်ပြီးတော့လှည့်စားကောက်ချစ်နေကြတာတွေ။အဲ့ဓာတွေဟာလောဘရှိတဲ့ပုဂ္ဂိုလ်တဏ္ဍမှာသာဖြင့်ငါတွေ့ရတယ်။ဒါကြောင့်ဒီလောဘကိုငါမနစ်သက်ဘူးတဲ့။ဒီနေမှာမိတ္တပေါင်းတို့ရောတို့အကျဉ်းချစ်ပြန်ပြီးတော့စဉ်းစားကြရအောင်ပေါင်းတယ်။မလောဘကြီးမှာမကြောက်မလားသားလေးမိဘနဲ့သံသမီးတပေါင်းရှင်းရတာလေးညီကောင်မောင်နှမချင်းချင်းမခေါ်နိုင်မပြောနိုင်ဖြစ်ရတာလေးတတိစဉ်းစားကြည့်ရင်ဘာကိုအခြေခံနေလဲလောဘပဲဟုတ်တယ်မဟုတ်လားဒါကြောင့်လောဘတကယ်ကြီးလာပြီချလို့ရှိရင်မိတ်ဆွေတွေကယဉ်သူတွေဖြစ်သွားကြတယ်ချစ်သူတွေကမုန်းသူတွေဖြစ်သွားကြတယ်နော်ဦးဇင်းတို့နိကတိဝင်စနာနိစ္စအတုကိုပြုတ်ပြီးတော့လှည့်စားကောက်ကျစ်နေတာတွေဟာလည်းလောဘကြောင့်ဖြစ်တယ်ဆိုတဲ့စကားလေးကလည်းပဲဒီကနေ့ခေတ်မှာအလုံးမအောင်ဝင်ဝင်ကြရှိလာတယ်လို့ဆိုရတယ်။အမှန်ပါ။နော်အတုတွေကများဘူးလား။များပါဘူး။ညာနော်အ တုတွေကအလောကျောက်ဆံကောင်းတာပဲနော်ဦးဇင်းတို့ဆွေးနွေးပါဆိုဒီပန်းကလေးတွေအတုလုံထားတယ်ဆိုတာကတော့တိတ်ပြီးတော့ပြဿနာမရှိဘူးပေါ့ဟုတ်လားဒီပန်းလေးအတုလုံတာကတော့တိတ်ပြီးတော့ပြဿနာမရှိဘူးပေါ့နော်ဒါပေမဲ့လို့စားတော့ကုန်နေအတုတွေလုံလာပြီဆိုရင်တော့ပြဿနာမရှိဘူးလားဒါပေမဲ့ဈေးပွန်ကြီးသမားတွေကတော့စားတော့သူတွေဘလို့ပဲဒုက္ခရောက်ပြီးတော့ယောဂါတွေဖြစ်ဖြစ်သူတို့ကတော့မရရင်ပြီးရောဆိုပြီးတော့ချတာပဲပေါ့လားနော်စားတော့ကုန်အတုကြောက်ဆရာမကောင်းဘူးလား
ဟုတ်နော
်စားတော့ကုန်အတုတွေကြောက်ဆရာကောင်းတဲ့အတုရှိသေးတယ်ဘာများဖြစ်မဲ့ထင်တော့ဇေဝအတုအဲ့တော့တော်တော်ကြောက်စရာကောင်းတာပဲဒါအတုကိုအတုမှမသိတဲ့ခါကျတော့ကိုကဒါကြီးအာကုပ်ပြီးတော့သုံးနေပါလေပြီးရင်ဒါကအတုကြီးဆိုတော့ဘာမှလည်းပဲအစွမ်းတတ်နေမရှိတော့ဒီလိုနဲ့ဒီလိုကသေရမယ်ဟောမဟုတ်တာကိုအဟုတ်လို့တဲ့ကိစ္စလောကကြီးမှာအလုံးကြောက်စရာကောင်းတယ်စားတော့ကုန်အတုဈေးဝအတုနောက်ကျလောကကြီးမှာကြောက်စရာအကောင်းတကအကောင်းဆုံးအတုရှိသေးတယ်အဲ့ဒီအတုဘာများဖြစ်မဲ့ခြင်းလဲတရားအတုဟုတ်လားတရားအတုကကြောက်စရာအကောင်းဆုံးပဲတရားမဟုတ်တာကိုတရားလုပ်တာလေလူတွေကအဲ့ဒါကိုတရားလို့ထင်တယ်ဘာဖြစ်အဲ့ဒါဆိုရင်စားတော့ကုန်အတုဈေးဝအတုကြောင့်ဒုက္ခရောက်ရင်တဘဝပဲတရားအတုကြောင့်ဒုက္ခရောက်ရင်တော့တန်တရားတစ်ချောင်းလုံးတော်တော်နဲ့ပြီးမှာမဟုတ်ဟုတ်လားဒါကြောင့်မဟုတ်တာကိုအဟုတ်လို့တဲ့ကိစ္စတွေကလောကကြီးမှာအလုံးဝကြောက်စရာကောင်းတယ်နော်လောကကြီးကိုဦးဇင်းတို့ဒုက္ခပေးရတဲ့နေရာပါဒါလေးကိုဦးဇင်းကစဉ်းစားရင်းနဲ့ခေါင်းထဲမှာတွေးမိတာပါโอ้ละเนอาโกเนี่ยเอ็งอาอาโกเนี่ยเนาะเย็ดเสร็จจ๋าเลยဆိုတာလေးရှိတယ်ဒါကလည်းပဲဒုက္ခပေးတာတော်တော်ကြောက်စရာကောင်းပါတယ်ဟုတ်လားဒါကလက်เนอาโกเนี่ยပေါ့เนาะတချို့ကြတော့လည်းပဲညံနေညံလက်อาโกเนี่ยဟုတ်လားအတုပြုတ်ပြီးတော့လှည့်စားကောက်ချစ်တဲ့ဒီเนี่ยဒုက္ခပေးတာကမရှိဘူးလားရှိတယ်နှစ်နည်းเนาะရက်ဆက်မှုရှိတယ်ကောက်ချစ်မှုရှိတယ်ဘယ်ဟာကောင်းတော့ဘယ်ဟာကောင်းတော့အဲ့ဒီနှစ်ခုဘာကိုအရင်ခံပြီးတော့ဖြစ်လာအေးရလို့မှုဖြစ်လို့မှုတခုခုကိုအကြောင်းခံတာကြီးပဲเนาะဒါကြောင့်မြေတပေါင်းသူတော်ပေါင်းတို့လောဘကြောင့်ဖြစ်ပေါ်လာတဲ့ဒီနောက်ဆက်တွဲကိစ္စတွေကအလွန်မှဆက်ဆုပ်ပေါ်ရာကောင်းတဲ့အတွက်ကြောင့်ဖရာလောင်းကဒီလောဘကိုသူမနစ်သက်နိုင်ဘူးဒီနေမှာဘုရားတို့မြေတပေါင်းသူတော်ပေါင်းတို့ရစ်ဆက်မှုတွေကောင်းခြင်းမှုတွေဟာလောဘကြောင့်ဖြစ်တယ်ဆိုတဲ့နေရာမှာလောဘရှိတိုင်းရစ်ဆက်တယ်ကောင်းခြင်းတွေလို့တော့ဆိုလိုတာတော့မဟုတ်ဟုတ်လားသို့တော့မထိန်နိုင်ဘူးဆိုရင်တော့ဖြစ်နိုင်ကြီးကတော့ရှိတာအမှန်ပဲသဘောပေါက်လားအဲ့ဒါအေးဒီကဓမ္မတို့ကျလို့ရတဲ့တဏ္ဍာမလောဘရှိတယ်ထိန်နိုင်ရင်အဲ့ဒီအဆင့်ကိုမရောက်ဘူးပေါ့မထိန်နိုင်ဘူးဆိုရင်တော့ရခြင်းလုံးအားကြီးလာပြီဆိုရင်တော့ရစ်ဆက်မှရမယ်ဆိုရင်ရစ်ဆက်ပြကောက်ကျစ်မှရမယ်ဆိုရင်ကောက်ကျစ်ပြဒါကြောင့်ဒီလောဘကိုထိန်သိမ်းဖို့မလိုဘူးလားဗျာအေးလောဘအဆင့်ကနေဝိတမလောဘအဆင့်ကိုကူးမသွားအောင်ပေါ့ဒါကတော့အလွန်ရင်းကြီးတယ်လို့ထင်ပါတယ်နော်အေးကိုရင်တို့လောဘရဲ့အပြစ်ကိုဒီလောက်ပြောဖို့ဒီလောက်ပြောလိုက်လို့ရှိရင်ပိဋကတ်ဘောင်တို့တော့အများကြီးရိပ်မိမယ်လို့ဦးရင်ထင်ပါတယ်။အေးဘယ်ချက်ရှိပြီလဲဗျာ။သုံးချက်ရှိပါပြီ။နောက်လေးခုမြောက်ချက်ချင်းရဲ့အပြစ်တဲ့။ချက်ချင်းရဲ့အပြစ်ကိုကြတော့ဘုရားလုံးကတလုံးနဲ့နဲ့ထိမိအောင်ပြောထားတယ်လို့ဆိုရမယ်။တနေဟာသင်္ကတိတာကာဏသင်္တိမနောမယပုတ္ထုတေဘုတံဥပါဒပတိတတမတနေဟနာရောစီတရားမင်းတဲ့ဟောဒီသတ္တဝါတွေဟာချစ်ခင်နှစ်သက်ပွင့်မျက်နှာပွင့်အာယုန်နေနဲ့တွေ့လာပြီဆိုရင်ချစ်ခင်ချင်းမျက်နှာချင်းဆိုတဲ့အစိုးရအစိတ်တည်းနဲ့ညီကပ်နေတဲ့သဘောတွေ့တာနေတဲ့သဘောဆိုတာရှိတယ်တဲ့ဟောဒီချစ်ချင်းဆိုတဲ့သဘောတရားရှိတယ်တဲ့အဲ့ဒီချစ်ချင်းဆိုတာဟာတေဘုတံဥပါဒပတိတဲ့တတဝါကိုပြင်းထန်စွာပူလောင်စေလိမ့်မယ်တဲ့ဒါလေးပြောထားတယ်။ချစ်ချင်းသည်တတဝါကိုပြင်းထန်စွာပူလောင်စေလိမ့်မယ်။ဒီနေရာမှာချစ်ချင်းသည်ပူလောင်စေလိမ့်မယ်လို့တာမန်ပြောထားတာတော့မဟုတ်ဘူးနော်။ဘုသံပြင်းပြင်းထန်ထန်ဆိုတဲ့ဝိသေသနာစကားလေးထည့်မထားဘူးလား
။
ထည့်ပါလေ။ချစ်ချင်းကြောင့်ဖြစ်တဲ့ပူလောင်မှုသည်တတောင့်တတသာသဘောမရှိဘူးဆိုတဲ့အဓိပ္ပာယ်။ဟုတ်လား။ဒါကြောင့်ဘိသက်ပေါင်းသူတော်ကောင်းတို့တတဝါတွေကိုပြင်းထန်စွာပူလောင်စေတဲ့အတွက်ကြောင့်ဒီချစ်ချင်းကိုသူမနှစ်သက်ဘူးမမျက်နှိုးဘူးလို့ဘုရားတော်ကပြောတာဒီနေရာမှာဒကာဓမ္မတို့ဦးဇင်းတို့တာမန်ပုထုရှင်တွေအနေနဲ့စဉ်းစားကြည့်ရင်ဒီချစ်ခင်ချင်းမျက်နှိုးချင်းနှစ်သက်ချင်းဆိုတာတွေဟာတာယာမှုကြည်လွန်းမှုဝမ်းသာမှုပျော်ရွှင်မှုတွေကိုဖြစ်စေတဲ့ကောင်းတယ်လို့ရေဘူရာအဖြစ်တချို့ထင်ကြတာမရှိဘူးလားရှိတယ်အမှန်တကယ်ကအဲ့လိုမဟုတ်နော်ဒီချစ်ချင်းဟာပူလောင်မှုကိုသာဖြစ်စေတယ်ဒါကြောင့်ဦးဇင်းတို့အေဂုတ်တို့ပါဠိတော်မှာဟောထားတာလေးတခုရှိတယ်။ စားတောက်အပ်သောအစာအာဟာရသည်မုတ်ချကျင်ကြီးကျင်ငယ်ကိုဖြစ်စေတယ်တဲ့နော်ချစ်ခင်ခြင်းမျက်လုံးချင်းနှစ်သက်ခြင်းသည်တေချာပေါက်စိုးရင်ခြင်းပူလောင်ခြင်းကိုဖြစ်စေတယ်တဲ့ဒါပေတဲ့ဘောင်တော်တို့စဉ်းစားကြည့်ပါညံတဲ့နော်ကိုဘဝမှာဟိုဦးဇင်းတို့အကြီးအကျယ်ကြီးတွေမပြောပါဘူးဗျာနော်တွေ့ကြုံနေရတဲ့စိတ်ပူစရာတွေစိုးရင်စရာတွေနော်ဒီဒုက္ခတွေအရှင်မပြေမှုတွေဒါတွေဟာများသောအဖြစ်ဘာကြောင့်ဖြစ်လဲလို့စဉ်းစားကြည့်ရင်ချစ်ခင်မြတ်လို့အပ်သောအရာတွေနဲ့ပတ်သက်ပြီးတော့လည်းဖြစ်ကြရတာများတယ်။ဒါလက်ခံရမယ်ထင်ပါတယ်။နော်ဘုရင်တို့ဒီနေရာမှာချစ်ချင်းကြောင့်တတ္တဝါတွေကပြင်းထန်စွာပူလောင်ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟိုဝိဒါဟာကျောင်းမကြီးရဲ့အကြောင်းကိုလည်းလည်းလောက်ပြောကြည့်ခြင်းနဲ့ဘုရင်တို့ဝိဒါဟာကျောင်းမကြီးမှာသာသမီတွေမြေတွေမြစ်တွေအများကြီးရှိတယ်ဆိုတာကိုယ်တို့သိပါတယ်။အဲ့တော့ဒီနေ့မှာတော့အဲ့ဒီဝိသံဃာကျောင်းမကြီးရဲ့အလုံးမလိမ္မာရေးချရှိတယ်ဒီကျောင်းမကြီးကလည်းအလုံးမချစ်မြတ်လို့လေကျောင်းမကြီးကိုလည်းပြန်ပြီးတော့အလုံးမချစ်မြတ်လို့လေမြင်းမလေးတယောက်ရုပ်တရက်ဆုံးမသွားတယ်နော်အလုံးမချစ်စရာကောင်းတယ်အလုံးမမြတ်လို့စရာကောင်းတယ်သူ့ကိုလည်းချစ်တဲ့မြတ်လို့လေအလုံးမလည်းလိမ္မာရေးချရှိတဲ့မြင်းမလေးဆိုတော့ဒီဝိသံဃာကျောင်းမကြီးကဘလို့မှမဖြေနိုင်ဘူးအဲ့ဒါနဲ့တောကတွေပြည်ကြီးပြီးတော့မြတ်စွာဘုရားကြီးရောက်သွားတယ်ကျောက်တော်မြတ်စွာဘုရားကအကျိုးကြောင့်မင်းအဖြစ်လာတယ်ဆိုတော့ရှင်ဘုရားတဲ့အလုံးမလိမ္မာရေးချရှိတဲ့တပည့်တော်ပေါ်မှာလည်းအလုံးမကောင်းတဲ့ချစ်တဲ့တပည့်တော်ကလည်းအလုံးမချစ်မြတ်လို့ရတဲ့မြင်းမာလေးရုပ်တရည်ဆုံးမသွားလို့ဘုရားမြတ်တော်ကြီးမဖြေနိုင်အောင်ဖြေရပါလေအဲ့ဒီမှာမြတ်စွာဘုရားကမာမေးတယ်ဆိုတော့ဝိသနာတဲ့တင့်ရဲ့မြင်းမာလေးကတော်တော်လိမ္မာသလားတဲ့အမှန်လိမ္မာပါလေဘုရားတော်တော်ဟောချစ်ခင်မြတ်လို့စရာကောင်းလားအမချစ်ခင်မြတ်လို့စရာလည်းတော်တော်ကောင်းပါလေဗျာ။အေးအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီမြင်းမာလေးလို့လိမ်မာတဲ့အဲ့ဒီမြင်းမာလေးလို့ချစ်စရာကောင်းတဲ့မြတ်လို့စရာကောင်းတဲ့မြင်းမာလေးတွေအကယ်၍မြတ်ဟောဒီသာဝတိမြို့မှာရှိတဲ့လူဦးရေရဲ့အရေးအတွက်နဲ့အညီအမျှရခဲ့မယ်ဆိုလို့ရှိရင်နှင်းယူမလားတဲ့။အဲ့လိုမျိုးတော့ဝိသကာဘလို့ရှင်းသားလဲဆိုတော့ဩအဲ့ဒီမြင်းမာလေးလို့သာလိမ်မာမယ်ဆိုရင်အဲ့ဒီမြင်းမာလေးလိုသာချစ်စရာကောင်းမယ်ဆိုရင်အဲ့ဒီမြင်းမာလေးလိုသာငါ့ကိုပြန်ပြီးတော့ချစ်မယ်ဆိုရင်နော်ချစ်ခင်မြတ်လို့မှုဆိုတာကလည်းပဲပေးတတ်တယ်ကိုကကြီးချစ်မြတ်လို့ယုံနေတယ်ပြီးတာမဟုတ်သူကလည်းပဲကိုကိုပြန်ပြီးတော့ချစ်ခင်မြတ်လို့မှုရှိအောင်မှဟုတ်တယ်မို့လားအေးအဲ့ဒါလို့ငါ့ကိုသာပြန်ပြန်ပြီးတော့ချစ်မြတ်လို့တယ်ငါကလည်းချစ်ရတယ်အလုံးမလည်းဒီမှာရင်းချရှိတယ်အဲ့ဒီမြင်းမာလေးတွေမျိုးသာဆိုရင်ဖြစ်တော့သာဝတိမြို့ရဲ့လူဦးရေရဲ့အရေးအတွက်နဲ့အညီအမျှဖြစ်ခြင်းဖြစ်ပါစေယူမယ်ဆိုတဲ့အဖြစ်ထွက်တယ်။အဲ့ဒါကြောင့်သူယူမယ်လို့ရှောက်တယ်မြတ်စွာဘုရားကို။နော်ဒီလောက်လိမ်မာတယ်ဒီလောက်ချစ်စရာကောင်းတယ်မြင်းမလေးတွေဆိုရင်တော့များလေကောင်းတယ်တော်တော်ပျော်စရာကောင်းမလို့ထင်တာဖြစ်ကောင်းဖြစ်မယ်ပေါ့နော်။အဲ့လိုရှောက်တဲ့အခါကျတော့မြတ်စွာဘုရားကယူဒီရဲ့မာမေးလဲဆိုတော့ဝိသကာတဲ့ဟောဒီသာဝတိမြို့မှာတနေ့တနေ့ကိုလူပဏ္ဏယောက်လုံးတည်နေတယ်။ဘာမြတ်စွာဘုရားအများကြီးတည်နေကြ။မတည်တဲ့ရက်မတည်တဲ့ရက်လို့တော့တည်ရမှာမရှိဘူး။အနည်းဆုံး၄၅၀ယောက်ကတော့နေတိုင်းသိနေတာအဲ့လိုဆောင်တဲ့မြတ်စွာဘုရားကဝိသကအဲ့လိုဆိုရင်သင်စဉ်းစားပါလားတဲ့တင့်မှာအဲ့လောက်များတဲ့မြေးတွေသာရှိမယ်ဆိုရင်မငိုရတဲ့ရက်ရလို့တည့်ရက်မှာရှိတော့မှာမဟုတ်တော့ဘူးမငိုကျွေးရတဲ့နေ့မဆိုးရင်ရတဲ့နေ့မပူဆွေးရတဲ့နေ့ရလို့ဒီနေ့မှာမရှိနိုင်တော့ဘူးစဉ်းစားကြည့်နော်တကယ်ကြီးမကြီးပြဒီကဓမ္မလူကြီးတို့တာမန်စဉ်းစားတာမန်သိတဲ့အသိတာမန်တွေးကြည့်ရင်တော့အော်ချစ်စရာမြတ်လို့စရာတွေများလေကိုကိုချစ်ကြတဲ့မြတ်လို့တဲ့ပုဂ္ဂိုလ်တွေများလေကောင်းလေလို့စိတ်ထဲမှာထင်ကြတာမရှိဘူးလားရှိ
ပါဘူ
းဒါပေမဲ့တကယ်လက်တွေ့မှာတော့အဲ့လိုဟုတ်သလားမဟုတ်ဘူးချစ်ခင်စရာတွေများလေလေဒုက္ခများလေလေအဲ့ဒါကိုမြတ်စွာဘုရားကဘယ်လိုဟောလဲဆိုတော့မှတ်သားစရာအလွန်ကောင်းနေကြဧကံပိယံဧကံဒုက္ခချစ်ခြင်းတစ်ခုသည်ရှင်ရဲ့တစ်ခုပဲတဲ့နော်ဒွေပိယံဒွေဒုက္ခချစ်ခြင်းတစ်ခုသည်ဆင်းရဲနှစ်ခုပဲအဲ့ဒါမြတ်စွာဘုရားသိရှိသိရှိချစ်ခြင်းတရားသည်ဆင်းရဲတရားပဲဆိုတဲ့ထိအောင်အဲ့ဒါမြတ်စွာဘုရားဟောတယ်ဒါကြောင့်ပြည့်တဲ့ဘုရားတော်တို့ချစ်ခင်မြတ်နိုးမှုတွေဆိုတာချစ်ခင်မြတ်နိုးစရာတွေဆိုတာများလာရင်များလာတော့ဒုက္ခများတတ်တယ်ဆိုတာစဉ်းစားကြည့်မသိနိုင်ဘူးလားသိနိုင်ပါဘူးဒါကြောင့်ပြည့်တဲ့ဘုရားတော်တို့ချစ်ချင်းဒီတတ္တဝါကိုပြင်းထန်စွာပူလောင်စေတယ်ဆိုတဲ့အတွက်ကြောင့်ဘုရားလောင်မှာဒီချစ်ချင်းကိုသူမနစ်သက်ဘူးအမျက်နှုံးဘူးလို့ပြောတာ။ဒါနဲ့ရင်အဲ့ဒီချစ်ချင်းဆိုတဲ့ပူလောင်စေတဲ့ပင်မစေတဲ့ဒီအရာကို ဘလို့ဒီနေ့တပြည့်တို့ယောနေအောင်ကြိုးစားအထုမလဲဒါအလုံးအမအရေးပါလဲမိကုန်းတစ်ခုလို့ဦးချင်းထင်ပါလေဆိုရင်ညပူလောင်ချင်းကိုလျှော့ရင်လည်းဆိုလို့ရှိရင်ဆိုရင်ညပူလောင်ချင်းကိုဖြစ်ပေါ်နေတဲ့ဒီချစ်ချင်းကိုလျှော့ဖို့မလိုဘူးလားလိုတယ်ဒီချစ်ခင်ချင်းကိုလျှော့ပစ်ချင်တယ်ဆိုလို့ရှိရင်အကောင်းဆုံးနေကတော့တတိထားတဲ့နေပဲနော်ဒီကအရေးမှန်ပြပုခန္ဓာမှာအကြောင်းအလေးကိုဆိုဖြစ်ပေါ်ဖြစ်ပေါ်နေတဲ့ကျုပ်တဘောဝနန္ဒဘောဝလို့ဆိုရဲဒီတဘောဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိဥစီပြီးတော့တိအောင်ကြိုးစားအထုတ်ဖို့လိုတယ်အဲ့ဒါလို့တတိဥစီပြီးတော့တိမြင်နားလည်မှုကြီးအောင်ကြိုးစားအထုတ်ခြင်းဒီပဲလေအဲ့ဒါချစ်ချင်းကိုအကောင်းဆုံးလျှော့ချတဲ့နေပဲဦးဇင်းတို့ဥဒ္ဓံပါဠိတော်မှာဂါထာလေးတစ်ခုရှိတယ်အလုံးမလည်းပဲမှတ်သားစရာကောင်းပါလေအာတာတံတာတရူပိနပိယရူပိနအပိယဒုက္ခဒုက္ခတရူပိနပမတ္တမတိဝတ္တိအဓိပ္ပာယ်ကဘာပြောလဲဆိုတော့အာတာတံတာတရူပိနတာယာဘောယာမကောင်းတဲ့အရာတွေကတာယာဘောယာလိုလိုနဲ့ပိယရူပိနအပိယချစ်စရာတကယ်မဟုတ်တဲ့အရာတွေကချစ်စရာလိုလိုနဲ့ဒုက္ခဒုက္ခတရူပိနဆင်းရဲတဲ့တရားတွေကချမ်းသာလိုလိုနဲ့ပမတ္တမတိဝတ္တိမိလျော့နေတဲ့တတ္တဝါတွေကိုလွန်မိုးဖြစ်စီနေတယ်အလွန်စဉ်းစားတဲ့အကောင်းတဲ့ဒီကထာလေးဆိုလိုတာကလောကကြီးမှာသာယာဘွေရာဆိုတာမရှိဘူးဆိုတဲ့အဓိပ္ပာယ်ချစ်ခင်မြတ်လို့ဘွေရာဆိုတာမရှိဘူးဆိုတဲ့အဓိပ္ပာယ်ချမ်းသာတယ်ဆိုတာမရှိဘူးဆိုတဲ့အဓိပ္ပာယ်သို့သောအကယ်၍သာမိလျော့နေမယ်ဆိုရင်တတိမရှိဘူးဆိုလို့ရှိရင်အဲ့ဒီသာယာဘွေဘုဖြစ်လောကကြီးကตายาโบยาลูลูเนี่ยเล่นซ้ําပြီးတော့ကိုယ့်ကိုဖြည့်ကြီးသွားနေတယ်။အဲ့ဒီချစ်စရာမဟုတ်တဲ့လောကကြီးကပဲချစ်စရာဟုတ်တယ်လို့လို့เนี่ยကိုယ့်ကိုလှည့်ซ้ําပြီးတော့လွန်မှုဖြည့်ကြီးသွားနေတယ်။အဲ့ဒီဆင်းရဲတဲ့လောကကြီးကပဲချမ်းသာလို့လို့เนี่ยကိုယ့်ကိုလွန်မှုဖြည့်ကြီးသွားနေတယ်။မိနေမယ်ဆိုရင်ဆိုတာလည်းမပါဘူးလား
။ဟုတ်တော့
။ဒါကြောင့်ပိဋကတော်သူတော်ကတို့အဲ့ဒီဂါထာမှာအဲ့ဒီမိနေတဲ့ပုဂ္ဂိုလ်တွေဟာလွှမ်းမိုးဖြည့်ခြင်းကိုခံရလိမ့်မယ်ဆိုတာလေကအဓိကတော့ချက်ကိုဦးဇင်းထင်တယ်ဟုတ်လားတကယ်လို့သာမိမနေဘူးဆိုရင်တတိရှိမယ်ဆိုရင်အဲ့လိုမျိုးလောကကြီးကကိုယ့်ကိုလှည့်စားနိုင်မှာမဟုတ်ဘူးပေါ့ဆိုလိုတာကတတိရှိမယ်ဆိုလို့ရှိရင်တာယာဘွေရာမဟုတ်တဲ့လောကကြီးကိုတာယာဘွေရာမဟုတ်ဘူးလို့ပဲအမှန်တိုင်းသိမယ်ပေါ့ဟုတ်လားရှင်းစရာမဟုတ်တဲ့လောကကြီးကိုရှင်းစရာမဟုတ်တဲ့လောကကြီးလို့ပဲအမှန်တိုင်းသိမယ်ပေါ့နော်ဆင်းရဲတဲ့လောကကြီးကိုလည်းပဲဆင်းရဲတဲ့လောကကြီးပဲလို့ပဲအမှန်တိုင်းသိရပေါ့။ဘာရှိရင်တတိရှိရဲ့။ဒါကြောင့်ပြည့်စုံပေါင်းသူတော်ကတော့တတိရှိလို့ရှိရင်မှန်မှန်ကန်ကန်သိခြင်းရဲ့အကြောင်းတရားဖြစ်တဲ့အတွက်ကြောင့်မှန်မှန်ကန်ကန်သိလာမယ်။မှန်မှန်ကန်ကန်သိလာပြီဆိုလို့ရှိရင်ချစ်ခင်မြတ်လို့မှုဟောဖြစ်เสียမဟုတ်တဲ့အရာပဲလို့နားလည်တဲ့အတွက်ကြောင့်ချစ်ခင်မြတ်လို့မှုကိုအလိုလိုညှော့နှဲသွားအောင်ကြိုးစားအထောက်အပံ့ရမယ်ဘုရား
။
ဒါကြောင့်တိထားခြင်းသည်တည့်တည့်ပြောရင်တိပ္ပံဒေသနာနေနဲ့အညီကြိုးစားအထုတ်ပြီးတော့နေခြင်းသည်ဆိုရင်ညီပူလောင်ခြင်းကိုဖြစ်ပေါ်စေတဲ့ဒီချစ်ချင်းတရားကိုအကောင်းဆုံးလျှော့ချတဲ့နေလို့ဆိုနိုင်မလားတကယ်တည်းအောင်ကြိုးစားအထုတ်မယ်ဆိုရင်နောက်ဆုံးဒီချစ်ခင်ခြင်းမြတ်လို့ခြင်းကိုအမြင့်ပြည့်ပင်သက်နိုင်ပြီးအထိအဲ့ဒီတိပ္ပံဒေသနာတော်မှာလာတဲ့နီလာများသည်အစွမ်းသက်သည်ရှိဘူးလား
ရှိပါဘူ
းဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကတော့ဆိုရင်ညင်ပူလောင်ခြင်းကိုဖြစ်စီတဲ့ဒီချစ်ခင်ခြင်းမျက်နှာခြင်းကိုတတိဥစီပြီးတော့အမှန်တိုင်းသိအောင်ကြိုးစားအထုတ်ပြီးတော့ယွန်းနေအောင်ကြိုးစားကြရမယ်ဆိုတဲ့အဓိပ္ပာယ်။ဒါကဦးဇင်းတို့ဟိုပြောစရာအလွန်ကောင်းလို့ဒါလေးကိုဦးဇင်းတို့ပြောလိုက်ပါလေ။ဒီဒေသနာမှာတော့မြတ်စွာဘုရားအလောင်းတော်ကမပြောတဲ့ချစ်ခင်ခြင်းဒီတတဝါကိုပြင်းထန်စွာပူလောင်စေတယ်။ဒါကြောင့်သူမနစ်တနိုင်ဘူးဒါပြောတာ။အဲ့တော့ဦးဇင်းတို့အပြစ်ပြောလိုက်တာဘယ်နှမျိုးရှိသွားတယ်လဲ။နော်အမြဲရဲ့အပြည့်ဒေါသရဲ့အပြည့်လောဘရဲ့အပြည့်ချစ်ချင်းရဲ့အပြည့်အဲ့လိုပြောပြန်တော့တရားမင်းကအလွန်မသဘောဝကျတဲ့အလွန်မကြိုးကြောင်းစီလျော်တဲ့ဒီစကားတွေကြားရတော့စိတ်ထဲမှာအတိုင်းထက်လွန်ကျင်တတ်ပြီးတော့အေဒါသမိတေသူလဘိတေပတိရူပိသူဘာတိတေဝရံပြမနာတေတံပိယံကိဉ္စီမနသိစတိရှင်းသေးတဲ့စိတ်ထဲမှာဖြစ်ကျင်တာရကျင်တာရှိရင်ပြောပါဦးဖြစ်အောင်ရအောင်ဖန်တီးပေးပါရစေထပ်ပြီးတော့ပြောတယ်အဲ့လိုပြောတော့ဘုရားလုံးကငါးခုမြောက်သူ့ရဲ့ဆန္ဒငါပြောလဲဆိုတော့ဝရင်းစီမေတောတကသဗ္ဗဗုဒ္ဓနာမိတ္တရာ အရိဉ္ဇမေဝိဟာရတော်နိစ္စံဧကဝိဟာရိနောအာဘာရမေဥပ္ပိစေယုံအန္တရာယကရာဟုတံတရားမင်းတဲ့ငါးခုမြောက်မှာဖြစ်ချင်တာကိုပြောရမယ်ဆိုရင်တော့ငါဟာတိုးတင်းမှာအမြဲတမ်းတယောက်တည်းနေနေရတာအဲ့လိုတယောက်တည်းအမြဲတမ်းနေနေရတဲ့အခါမှာအချင်းမြဲ့ရဲ့အန္တရာယ်ကိုပြုတ်တဲ့ကျင်းမာကြီးဖောက်ပြန်ခြင်းဆိုတာကြီးဖြစ်လာပဲဆိုရင်အဲ့ဒါကိုငါမသိတတ်ဘူးဒါကြောင့်မကျမ်းမာရေးကောင်းခြင်းနေလို့ပြောရတယ်။ဒီနေရာမှာဘုရင်တို့ဘုရားလောင်းကကျမ်းမာရေးကောင်းခြင်းနာတော့မှပျော်ပျော်ပါးပါးနေရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကောင်းခြင်းနာတော့မဟုတ်ဘူးနော်။ကျမ်းမာရေးမကောင်းရင်မြင့်မြတ်တဲ့အလုပ်တွေကိုထိရောက်အောင်မလုပ်နိုင်မှဆိုးလို့ကျမ်းမာရေးကောင်းခြင်းနေလို့ပြောတာ။ဒါလေးလည်းပဲဟိုသဘောကျတဲ့အတမျိုးလို့ဦးရင်ထင်ပါလားနော်။အဲ့လိုပြောတဲ့အခါကျတော့တရားမင်းကဒါကိုလည်းပဲသူ့ရဲ့စိတ်ထဲမှာအလွန်နှစ်သက်ပြီးတော့ထပ်ပြီးတော့လိုလက်စုကိုတောင်းပါဦးသူဖန်တီးပေးနိုင်တာလေးမြန်တောင်းနိုင်မလားဆိုတော့စိတ်ကူးလဲပါကောင်းပါမယ်ပေါ့အဲ့တော့ထပ်ပြီးတော့ဘိမှန်တကပြုပြန်တော့ဘုရားလောင်းကအဲ့ဒီတော့မှ6ခုမြောက်နဲ့နောက်ဆုံးသူ့ရဲ့ဆန္ဒကိုပြောပြတယ်သူဖြစ်ချင်တာလေးဒါဒီ6ခုမြောက်ဘုရားလောင်းရဲ့ဆန္ဒလေးကတော့အလွန်မှမြင့်လို့စရာကောင်းတယ်အလွန်မှလည်းပဲဟိုစဉ်းစားဆင်ခြင်စရာလည်းအလွန်ကောင်းတယ်ပေါ့အဲ့6ခုမြောက်ဆန္ဒဘာပြောလဲဆိုတော့ဝရေစီမေတောတကသဗ္ဗကုလနာမိတ္တရာနမနောဝါတရီတံဝါမင်္ဂတိတကကတ္တစီကရာစီဥပါဟိညေထဣဒံတကဝရံဝရီတရားမင်းတဲ့6ခုမြောက်မှာဖြစ်ချင်တာကိုပြောရမယ်ဆိုလို့ရှိရင်နမနောဝါတရီတံဝါမင်္ဂတိတကကတ္တစီတဲ့ငါဒီဟူသောအကြောင်းကြောင့်တခြားဘယ်သူမှမစိတ်ထဲမှာတော့၎င်းကိုယ်ပုံမှာတော့၎င်းရှင်ရတော်တာတွေပင်မတော်တာတွေပူလောင်တော်တာတွေအဖြစ်ကြမှာရှင်နေငါကြောင့်ဘယ်သူမှစိတ်ရှင်ရကိုရှင်ရအဖြစ်ကြမှာရှင်နေတဲ့ကဲဘလို့အတူယူနေကောင်းတဲ့စိတ်ထားနဲ့နော်တကယ်ကြီးမိုက်ပြကိုကြောင့်ဘယ်သူမှစိတ်ရှင်ရကိုရှင်ရအဖြစ်ရှင်ခြင်းမို့ပေါ့သူများစိတ်ရှင်ရကိုရှင်ရမဖြစ်အောင်နေနိုင်တဲ့ကိုဖြစ်ခြင်းတယ်ပေါ့နော်ဒီဆန္ဒလေးလူတိုင်းလူတိုင်းရှင်ရမကောင်းဘူးလားဗျာမကောင်းပါဘူးဒါပေမဲ့လူတိုင်းလူတိုင်းရှိဖို့ဆိုတာလွယ်မလားလူတိုင်းရှိဖို့မလွယ်ပေမလို့ငါကတော့ဒီဆန္ဒလေးကိုပြည့်အောင်ဖြစ်နိုင်တဲ့အရည်သွေးရှိတဲ့လူတယောက်ဖြစ်ချင်ပါတယ်ဆိုတာမျိုးလေးတော့ဒီစိတ်ကူးလေးမွေးနေတယ်လို့ရှင်းထင်ပါတယ်ဟုတ်လားအေးကိုကြောင့်ဘယ်သူမှစိတ်ရှင်းရဲ့ကိုရှင်းရဲ့မဖြစ်ကြပါစေနဲ့အဲ့ဒါလို့ဆိုရင်ဦးဇင်းတို့ဒီကုန်းကျုပ်ကိုကြောင့်သူများစိတ်ရှင်းရဲ့ကိုရှင်းရဲ့မဖြစ်စေခြင်းဘူးဆိုရင်ကိုကဘယ်လိုနေလဲရမှာလဲဒါအလုံးမအရေးပါတဲ့မိဘတို့အရင်ထင်ပါလားကိုကြောင့်သူများစိတ်ဆင်းရဲကိုဆင်းရဲမဖြစ်စေခြင်းဘူးဆိုရင်ကိုကဘယ်လိုနေလဲရမှာလဲအကောင်းဆုံးနေအထီရောက်ဆုံးနေကတော့တတိနဲ့နေလိုက်ဖို့ပဲအဲ့ဒါပြောရင်သတိပဋ္ဌာန်ဒေသနာတော်မှာလာတဲ့နေလမ်းမြတ်နဲ့အညီရှင်းသုံးပြီးတော့နေနိုင်မယ်ဆိုရင်အဲ့ဒီလိုနေတဲ့အခိုက်အတန့်မှာကိုကြောင့်ဘယ်သူမှစိတ်ဆင်းရဲကိုဆင်းရဲဖြစ်ကြအကြောင်းမရှိဘူးတတိလေးနဲ့ကိုခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုသိမြင်နားလည်အောင်သတိဥရှိပြီးတော့ကြိုးစားအထောက်နေတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့အတွင်းတန်တဲ့သည်အလွန်မှငြိမ်းချမ်းနေတယ်အလွန်မှစင်ကျင်နေတယ်သူရဲ့ကာယကဝစီကမနောကအလွန်မှအပြစ်ကင်းနေတယ်အလွန်မှသန့်ရှင်းနေတယ်မဆိုနိုင်ဘူးလားဆိုနိုင်ပါဘူးအဲ့လိုငြိမ်းငြိမ်းချမ်းချမ်းမြင့်မြင့်မြတ်မြတ်လေးနေနေတဲ့ပုဂ္ဂိုလ်တယောက်အတွက်နေနေတဲ့အခက်အကျမှာဒီလိုနေနေတာကိုအကြောင်းပြုပြီးတော့တခြားဘယ်သူမှသိချင်းရတဲ့အကြောင်းလည်းမရှိဘူးဘယ်သူမှကိုရှင်ရဖြစ်တဲ့အကြောင်းလည်းမရှိဘူးဒါကြောင့်တတိပဋ္ဌာန်ဒေသနာမှာလာတဲ့မိရင်နဲ့ကျင့်သုံးနေမယ်ဆိုရင်ကိုကြောင့်သူများစိတ်ရှင်ရဲ့ကိုရှင်ရဲ့မဖြစ်အောင်နေနေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်ပါဘူး။ဒါကြောင့်ဝိညာဉ်တို့တတိပဋ္ဌာန်သံယုတ်မှာမြတ်စွာဘုရားဘယ်လိုဟောထားလဲဆိုတော့မိမိကိုယ်ကိုစောင့်ရှောက်အံ့ပူ၍တဘာသောသူတို့ကိုစောင့်ရှောက်ရမယ်တဲ့။နော်။ကိုစောင့်ရှောက်ရင်းနဲ့သူများကိုစောင့်ရှောက်ရမယ်တဲ့။အဲ့ဒါကဘာကိုပြောတာလဲဆိုရင်တတိပဋ္ဌာန်တရားကိုပွားများရမယ်လို့ပြောတာတဲ့ဒါဘုရားကိုယ်တော်လည်းအဓိပ္ပာယ်ဖွင့်ပြီးတော့ဟောတာကနော်ဆိုလိုတာကတတိပဋ္ဌာန်ဒေသနာတော်နဲ့အညီပွားများအထုတ်နေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဒီကိုယ်ကိုယ်ကိုဆောင်ရှောက်နေတာဖြစ်တယ်နော်တတိဥစည်းပြီးတော့မြင့်မြင့်မြတ်မြတ်နေတဲ့ပုဂ္ဂိုလ်ခန္ဓာမှာဖြစ်နေတာကိုသိသိပြီးတော့နေတဲ့ပုဂ္ဂိုလ်ဒီအဲ့ဒါကိုယ်ကိုယ်ကိုအလုံးစုံဆုံးအကောင်းဆုံးဆုံးဖြစ်အောင်ဆောင်ရှောက်နေတာအဲ့ဒီလိုတတိနဲ့နေတဲ့ပုဂ္ဂိုလ်အတွက်ဘာအနေရဘာဘေးမှကြားရအကြောင်းမရှိဘူးဒီနေရာမှာဘေးအန္တရာယ်ဆိုတာကလောဘဒေါသမောဟ ထိုလောဘဒေါသမောဟတို့ကြောင့်ဖြစ်ပေါ်လာမယ့်စိတ်ဆင်းရဲကိုဆင်းရဲဒါတွေကိုရည်ရွယ်ပြီးတော့ပြောတာပါနော
်
အေးတခြားတခြားသောဘေးရန်လေးဆိုတာကတော့ကိုယ့်ရဲ့ကံအကြောင်းကံမကောင်းအကြောင်းမလှရင်လည်းပဲဒါနော်တရားနဲ့နေပြီမလို့နော်အကျိုးပေးဆိုးတာတွေကလည်းပဲရံပါရခါဆက်ဆက်ပါပါတွေ့ရရှင်ရတတ်တယ်ဆိုတာကလည်းရှိတော့ရှိတာပေါ့ဟုတ်ရဲ့လားသို့တော်လည်းပဲမြတ်စွာဘုရားတတိပဌာန်တရားစီဘေးကင်းရာနေမည်လို့အတိအလင်းဟောတာတော့ရှိဘူးလားရှိတယ်ဦးရင်တို့ဘီလုံးငှက်နဲ့သိငှက်ဥပမာပေးပြီးတော့နော်တကုဏကိယသုတ်တံဆိုတာပေးတယ်လို့ကြားဟုတ်ပါတယ်နော်ဘီလုံးငှက်ကလေးကိုသိငှက်ကတုတ်သွားတော့အရှင်ကလေးသိငှက်ရဲ့ခြေထဲကမှပါသွားတော့ဘီလုံးငှက်ကငါနေရာမှာမနေမိလို့သိငှက်ရဲ့လက်သေးချာခြေထဲကမှငါပါရတာငါနေရာငါနေမယ်ဆိုလို့ရှိရင်ဒီလိုငါရှုံးเสียအကြောင်းရှိဘူးရှစ်ထိုးခြင်းသာဖြစ်เสียအကြောင်းရှိတယ်အဲ့လိုကြုံသွားတာအဲ့ဒီမှာသိငှက်ကမင်းနေရာကဘယ်နေရာတော့ငါနေရာကထေခဲပတ်တည်းအများကြီးရှိတယ်လေအဲ့ဒါငါနေရာပဲအဲ့လိုဆိုရင်မင်းနေရာမင်းပြန်သွားမင်းနဲ့ငါဘယ်သူကနိုင်မလဲသိရသေးပဲဆိုပြီးတော့နော်တိမ်ခဲကဘီလုံးခဲကိုထဲခဲကြတဲ့သူ့နေရာကိုပြန်ပြီးတော့ပို့အဲ့ဒီမှာဘီလုံးခဲကစိတ်ခေါ်တာပဲကိုက်လာခဲ့အဲ့မှာတိမ်ခဲကလည်းအပေါ်ကိုရှိနေပြန်တက်သွားပြီးတော့အရှိနေပဲအောက်ကိုထိုးပြီးတော့တုတ်တာပဲအဲ့ဒါရောက်ခါနေရောက်မှထဲခဲပကြအသာကလေးတက်ကလေးဆိုဝင်သွားတယ်တိမ်ခဲရဲ့ရှင်ဘတ်တည်တာလည်းထဲခဲဘတ်နဲ့တိုက်ပြီးတော့ဒုက္ခရောက်ရတယ်ဒါကိုမြတ်စွာဘုရားဟောထားတာပေးတယ်လို့ကြားမှုပါလေဟုတ်လားအဲ့တော့မြတ်စွာဘုရားအဲ့ဒီဒေသနာမှာတတိပဋ္ဌာန်တရားကိုကျင့်သုံးခြင်းဒီကိုကိုကိုဘေးကင်းရာနေရာမှာထားတာဘေးကင်းရာနေမည်ဆိုတာဘာလို့ဆိုရင်တတိပဋ္ဌာန်တရားပဲဟုတ်ရဲ့လားဒါကြောင့်တတိပဋ္ဌာန်တရားကိုပွားများခြင်းဒီကိုကိုကိုအကောင်းဆုံးရှောင်ရှောက်တာတပြိုင်တည်းထဲမှာပဲသူများကိုလည်းရှောင်ရှောက်နေတာဖြစ်တယ်ဟုတ်တယ်ဗောတတိနဲ့နေတဲ့ပုဂ္ဂိုလ်တယောက်အတွက်ကြောင့်အယူမစိတ်ဆင်းရဲကိုရှင်ရဲ့ဖြစ်เสียအကြောင်းအရှင်းဒါကြောင့်ပိဿဘောင်သူတော်ဘောင်တို့ကိုယ်ကြောင့်သူများမသိရသေးခြင်းမူဆိုရင်အကောင်းဆုံးဤကတော့တတိပဋ္ဌာန်ဒေသနာဤနဲ့အညီရှင်းသုံးပြီးတော့နေလိုက်နိုင်ဖို့ပါဟုတ်ရဲ့လား
အေ
းဒါကြောင့်ပိဿဘောင်သူတော်ဘောင်တို့နံပါတ်6เนาะစုတောင်းဘုရားလောင်းရဲ့ဆန္ဒဘုရားလောင်းဖြစ်ချင်တာကိုယ်ကြောင့်ဘသူမှစိတ်ဆင်းရဲကိုရှင်ရဲ့မဖြစ်ကြပါစေနဲ့ဒါလေးကိုပေးတဲ့ပေါင်းသူတော်ဘာလို့ဦးဇင်းတို့ဒီလိုအတူယူမှုမလုပ်ဘူးလားဗျာလုပ်ပါလေအဲ့တော့ဦးဇင်းတို့ဘုရားလောင်းကသူဖြစ်ချင်တာဘယ်လိုမျိုးပြောလဲ6မျိုးပြောတယ်အမျက်ကင်းတဲ့လူသားတယောက်ဒေါသကင်းတဲ့လူသားတယောက်လောဘကင်းတဲ့လူသားတယောက်ချစ်ချင်းကင်းတဲ့လူသားတယောက်ကျမ်းမာရေးကောင်းတဲ့လူသားတယောက်ကိုယ်ကြောင့်သူများစိတ်ဆင်းရဲကိုယ်ဆင်းရဲမဖြစ်အောင်နေနိုင်တဲ့လူသားတယောက်အဲ့တော့သူရဲ့ဆန္ဒသူဖြစ်ချင်တာ6မျိုးကိုပြောပြတော့တရားမင်းကတခုမှဖြည့်စည်းပေးနိုင်တာမရှိဘူးဟုတ်လားဒါပေမဲ့လို့ဘုရားလောင်းကိုကြီးညိုလွန်းလို့အဲ့ဒါဘုရားလောင်းမှီပြုတ်ပြီးတော့နေတဲ့အပင်ကိုသာဝရအတိတိတဲ့အပင်တွေဖြစ်အောင်ဖန်တီးပြီးတော့တောင်လင်နာလက်ပြေကိုပြန်လည်လို့ဆိုတယ်အဲ့ဒါနောက်တစ်ချိန်မှာဘုရားလောင်းလည်းပင်ဇံပင်ရင်လက်ရှိနဲ့ကွယ်လွန်ဒိဋ္ဌာရောက်ပြီးတော့ပြမပြေကိုလာလေဆိုပြီးတော့အဲ့ဒီကဏ္ဍဇတ်တော်ကိုအဆုံးသတ်တယ်ပေါ့အဲ့တော့ဦးဇင်းတို့ဒီကဏ္ဍဇတ်ကိုဘလို့ရွေကျက်တဲ့ဟောတယ်ဆိုတာကိုဒီတော့ဘိုင်းမှာအလဲငယ်မပြောခဲ့ဘူးလားပြောခဲ့တယ်။ဘုရားတော်တော်ကောင်းကြီးတို့ရဲ့ဆန္ဒသူတို့ဖြစ်ချင်တာသူတို့ရကြင်တာကိုအားချအတုယူပြီးတော့အဲ့ဒီဆန္ဒမျိုးကိုယ်တန်တာမှာဖြစ်အောင်ကြိုးစားရမယ်။ဟုတ်ရဲ့လား
။
ဆိုလိုတာကကိုယ်လည်းပဲအမြင့်ကင်းတဲ့ဒေါသကင်းတဲ့လောဘကင်းတဲ့ချစ်ချင်းကင်းတဲ့ကျမရေးကောင်းတဲ့ကိုယ့်ကြောင့်သူများမဆင်းရဲအောင်နေနိုင်တဲ့လူသားတွေရောဖြစ်ချင်တယ်ဆိုတဲ့ဆန္ဒကလေးပေါ့။ဒါပေမဲ့ဒီနေရာမှာဦးရှင်တို့ဒီဆန္ဒတွေကလည်းပဲစုတောင်းနေုံနဲ့ဆန္ဒပြုနေုံလောက်နဲ့တော့ကြည်လာမဲ့အမျိုးတွေတော့မဟုတ်ဟုတ်လားတက်နိုင်ကြညာဒါတွေကိုဖြစ်ပေါ်လာအောင်ကြိုးစားအထုတ်ဖို့မလိုဘူးလား
မလိုပါလေ
တော့ဦးဇင်းတို့ဒီ6မျိုးလုံးပြည့်စုံအောင်ကြိုးစားအထုတ်တဲ့နေရာမှာတော့အထီးမိဆုံးနေလန်းကတော့တတိပဌာန်ဒေသနာနေလို့ပြောရပါမယ်ဟုတ်ရဲ့လားအေးဒီတတိနဲ့နေခြင်းဒီဝင်နေရင်ကောင်းမြတ်တဲ့ဒီအလုံးကိုဖြစ်စေလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကဒိဋ္ဌိဝဓမ္မေနော်ဒီမြတ်ဘုရားမှာနောက်ပြီးတော့တံပရာယိကေတမလွန်လောကနော်အခုရောနောင်ရောချမ်းသာတယ်ကောင်းတာတွေအကျိုးရှိတာတွေမှန်တယ်ညဒီအပ္ပမဒဆိုတဲ့တတိတရားဟုတ်လားနော်ဘုရားဦးဇင်းတို့ပို့ပြီးတော့ချင်းချင်းချင်းများပြောရမယ်ဆိုရင်တော့ဒီတတိပဋ္ဌာန်တရားပေါ့နော်ဒါကိုကြိုးစားအားထုတ်မယ်ဆိုလို့ရှိရင်ဒီကဓမ္မတို့ဦးဇင်းတို့လိုလားတောင်းတာလေ ပြစ္ဆုတ်ပံကျိုးစီဝါတန်တရားကျိုးစီဝါအမျိုးမျိုးသောကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံဖို့ဆိုတာမသေးကြဘူးလား
သေချာ
တယ်ဒါကြောင့်ပြည့်တဲ့ပေါင်းသူတော်ပေါင်းတို့ဒီဒေသနာတော်မှာလာတဲ့ဘုရားလောင်းရဲ့ဆန္ဒတွေကိုသဘောပေါက်နားလည်ပြီးတော့အမြင့်ကင်းတဲ့လူသားတယောက်ဒေါသလောဘချစ်ချင်းကင်းတဲ့လူသားတယောက်စက်မရေးကောင်းတဲ့လူသားတယောက်ကိုယ့်ကြောင့်သူများစိတ်ဆင်းရဲကိုယ်ဆင်းရဲမဖြစ်အောင်နေနိုင်တဲ့လူသားတယောက်ဖြစ်ချင်တယ်ဆိုတဲ့ဆန္ဒကလေးမွေးပြီးတော့အဲ့ဒီဆန္ဒကိုလည်းပြီးဝအောင်ကြိုးစားအထုတ်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဟောဒီကန္နဇတ်တရားဒေသနာတော်ကိုမြစ်တာပို့ပြီးတော့ဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရခဏုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓံဥပ္ပံဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခဏုသဗ္ဗတိဝတ္တသဗ္ဗဓမ္မာဥပ္ပံဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခဏုသဗ္ဗတိဝတ္တသဗ္ဗသံဃာဥပ္ပံဝေနတရာဒုက္ခိဝန္တုတိဒီလိုမှသေတရားနာပိသပေါင်းတော်ကောင်းတို့သာသာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြမင်္ဂလံဝါဝတိဘဝတုကောင်းစွာပတိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သော၌မိမိတို့ဤမှာစောင့်ကြနေကြကုန်သော၌မိမိတို့သံသမိမိတို့ကမ္ဘာမှာစောင့်ကြနေကြကုန်သောနာမည်နှကောင်းနာပေါင်းတို့ဟာလည်းပဲရက္ခဏတို့ကောင်းစွာမတိစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံတို့ဘဝေနကေငံဝါလိုသေးလူမကပွတ်တော်မူကြတဲ့သုဒ္ဓတော်ဘာပြည့်ချင်းကိုယ်တော်မြတ်တို့ရဲ့တကောတည်သောအနုဘောတော်တို့ရောက်လာကောင်းသမ္မာဓမ္မတို့ဘဝေနမေတ္တံဘူရိတံနိဗ္ဗာန်တည်တိယဆွန်သောစေတံတော်တရားတော်မြတ်တို့ရဲ့တကောတည်သောအနုဘောတော်တို့ရောက်လာကောင်းသမ္မာသမ္မာတို့ဘဝေနမေကတံလေးယောက်ပရတံလေးယောက်ဆွန်သောရှင်တော်ရိယသမ္မာရှင်မြတ်တို့နဲ့တကောသီလကိုတမာတိကိုဉာဏ်ဉာဏ်ကိုတို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဇောအန္တုဘောတော်တို့ရောက်လာကောင်းတရားနေယောညမှာသင်္ခါမဆိုင်ချင်းရှိတယ်ချင်းရှိတယ်ဒုက္ခကိုစိတ်ကြပြချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း
Thank you.
ဆယ်ရီဘူဟာကျင်းကျော်နှက်ကျင်းမိသားစုလူမျိုးတွေဓမ္မစာပြောမယ်ပြတင်းချက်ကိုစက်ကလူလမ်းကြီးပါတယ်ဒီကတော့ဆန်ကြပါတယ်နော်ကိုယ်တော်ကြီးမတူးလို့ဓမ္မပူဇော်ရောင်းနေတဲ့သင်္ကေတကိုစက်ကဉာဏ်သေးပါရဲ့ကိုယ်တော်ကြီးနဲ့မတူးချင်းတွေ့ရောင်းနေစက်ကဉာဏ်သေးရင်ဒီသာတော်ဆံကြပါခင်ဗျာကျေးဇူးရှင်ဝိနည်းကံဒါကမှတော်ပြင်းသိဤဝိနည်းကျူလူတို့သာဖြစ်သည်ကိုပြုတ်တတ်ခြင်းဖြစ်တာကိုရိယမှာပြန်လန်းအပ်သောသင်္ကန်းတစ်စုံဖြင့်ဓမ္မပြသာလူတော်၏ငါးသောင်းချက်ကိုပြန်လန်းဆက်ပြပေးပါသည်ဆံကြားပါသင်္ကန်းတစ်စုံဖြင့်ဓမ္မပြသာလူတော်၏ငါးသောင်းချက်ကိုဆက်ပြပြန်ပေးရန်ဆံကြားပါသည်ဒီအလကခွေတော်မှာဆရာမများကညပင်ဓမ္မပူဇော်တော်မူသုံးဆောင်ချက်ကိုကြက်ကြက်လန်းနေတယ်ဒီလိုနေကဓမ္မစစ်ပြာဝတ်ပေါ်မှာဓမ္မပူဇော်အလုံးဝင်ဆက်ဆောင်ချက်ကိုဆက်ကြံရန်ပြည်ရန်ဆန္ဒပါတယ် ဆရာကြီးဘယ်နဲ့လာဝင်ဆက်ကပ်ပြီးလဲဆိုတော့တင်ငန်းတစ်စုံနဲ့နတ်သိမ့်သိမ့်အောင်လို့ကုညာတော်ဘက်တစ်ဖက်ရုပ်ဘူးသူကတင်ငန်းနဲ့တစ်ဖက်ကုသိုလ်ဆက်ကပ်ပြီးလဲပြီးတော့နေရတော့ဆန္ဒပါတယ်
ကုသိုလ်တို့၏ကုသိုလ်တို့၏ရှင်